Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များခင်ဗျာ View American အတန်ကနေ2023ခုနှစ်စက်တင်ဘာ22ရက်ကျတာရင်းညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 အထိ Washington DC မြို့တော်ကနေတိုက်ရိုက်ဆက်လွှင့်နေပါပြီ။ဒိုင်းလိုမီတာ3251အပြင် VOA ရဲ့ website Facebook နဲ့ YouTube မှာလည်းထုတ်လွှင့်ခြင်းအတွင်တစ်ချိန်တည်းနားဆင်ကြည့်ရှုနိုင်ပါပြီ။ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမင်ပါ
။မင်္ဂလာညချမ်းပါရှင်။ကျွန်မကတော့ဆုမြတ်ပါမှာ။ယူကရိန်းသမ္မတဗလာဒီမီယာဆယ်လန်စကီဟာဒီဝါရှင်တန်မြို့တော်ကကက်ပီတယ်ဟီလွှတ်တော်အစားအုပ်မှရရှိနေပြီးတော့လွှတ်တော်ခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးနေပါတယ်။မတည်မငြိမ်ဖြစ်နေတဲ့အဇာဘိုင်ဂျန်နိုင်ငံတွေကခွဲထွက်ဒေသနာဂိုနိုကာရာဘိုက်အရေးကိုကုလသမဂ္ဂလုံခြုံရေးကောင်စီမှဒီကနေ့ဆွေးနွေးကြဖို့ရှိနေပါတယ်။အမေရိကန်နိုင်ငံသားဌာနအရှေ့အာရှနဲ့ပစိဖစ်ရေးရာဘူရိုလက်ထောက်နိုင်ငံသားဝင်ကြီးနဲ့ NUG မြို့သားညီညွတ်ရေးအစိုးရနိုင်ငံသားဝင်ကြီးတို့ဗုဒ္ဓနေ့တွေကတွေ့ဆုံဆွေးနွေးခဲ့ပါတယ်။အခုလိုမျိုးနောက်ဆုံးရသတင်းတွေကိုဒီကနေ့ညမှာရှင်းပြပေးပါမယ်ရှင်။
โอเคပါမဆူမြတ်မို့ရေဒီသတင်းတွေအပြီးမှာတော့အခုညစိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ချက်တွေထဲမှာဆိုရင်ရှမ်းနဲ့ကချင်ဘက်မှာတိုက်ပွဲဆက်ဖြစ်နေပြီးစစ်ကောင်စီစခန်းတစ်ခုကို KIA ကချင်တပ်ကသိမ်းပိုက်လိုက်တာမှာပြန်ကြားရေးတာဝန်ခံက
တို့ကချင်ပြည်နယ်အစံရောင်းမြို့နယ်ဒရုခဆူရက်တပ်စခန်းကိုကဲဘက်ကနဲ့သိမ်းပိုက်လိုက်တဲ့ဖြစ်စဉ်ပေါ့တိုက်ပွဲရှိပါတယ
်နောက်တင်ဒါရီဘက်မှာလည်းတိုက်ပွဲတွေကြောင့်ကော့တောင်းကနေလူ200ကျော်ထိုင်းဘက်တင်းရှောင်နေရပါတယ်။နောက်စကိုင်းဘက်မင်းကင်းမြို့အနီးရေရင်နစ်မြုပ်မှုမှာတော့ကြောက်ဆုံးသူအများအပြားကိုရှိနေပါတယ်။အခုလိုသတင်းလွှာတွေအပြီးမှာတော့ကြာတာရင်းညာပတ်စင်ကဏ္ဍတွေဖြစ်တဲ့ဥအောင်ခေရဲ့မြမရေဆုံးသက်ချက်နောက်ကျမ်းမာရေးကဏ္ဍနဲ့တိုင်းသတင်းလွှာတွေကိုစက်တိုက်နှဆင်ကြည့်ရှုရမှာပါ။အခုအရင်ဆုံးတော့ခြေတဲ့ရောက်သတင်းတွေကိုမဆုမြတ်မနဲ့ကျွန်တော်ပဲပြောပြပေးပါမယ်ဖြစ
်။ကုလသမဂ္ဂထွေထွေညီလာခံ98ကြိမ်မြောက်ကျင်းပနေချိန်မှာပဲဒီမတိမငြိမ်ဖြစ်နေတဲ့အဇာဘိုင်ဂျန်နိုင်ငံကခွဲထွက်ဒေသနာဂိုနိုကာရာဘိုက်အရေးကိုကုလသမဂ္ဂလုံခြုံရေးကောင်စီမှဒီကနေ့ဆွေးနွေးကြဖို့ရှိနေပါတယ်။ဒီနာဂိုနိုကာရာဘိုက်ဒေသကိုအုပ်ချုပ်နေတဲ့အာမေးနီးယားတိုင်းရင်းသားကိုယ်စားလှယ်တွေနဲ့အဇာဘိုင်ဂျန်အစိုးရကိုယ်စားလှယ်တွေလည်းဒီကနေ့ဒီရက်ဖလက်မြို့မှာတွေ့ဆုံဆွေးနွေးပါတယ်။နာဂိုနိုကာရာဘိုက်ဒေသကိုအဇာဘိုင်ဂျန်အစိုးရကပြန်လည်ထိန်းချုပ်နိုင်ပြီလို့ပြောကြားခဲ့ပြီးတဲ့နောက်မှာဒီဒေသအရင်းနဲ့ပတ်သက်လို့ခုလိုနှစ်ဖက်ဆွေးနွေးမှုတွေလုပ်နေတာပါ။ရုရှားတို့ဂျာမန်ဆေးဆက်ပေးလို့အဇာဘိုင်ဂျန်အစိုးရတပ်တွေနဲ့အာမေးနီးယားတပ်တွေကြားမှာပြစ်ခတ်ရဆဲရေးသဘောတူညီချက်ရတယ်လို့မနေ့ကကြေညာထားပေမဲ့ဒီကနေ့ဒေသတွေကအဓိကမျိုးမှာဒီပြစ်ခတ်တံတွေကြားနေရတယ်လို့သတင်းတွေထွက်ပေါ်နေပါတယ်။နာဂိုနိုကာရာဘိတ်ဒေသမှာမြေမြုပ်မိုင်းတွေပောက်ကွဲမှုကြောင့်စစ်သား၄ယောက်နဲ့အရသား၂ယောက်သေဆုံးခဲ့တယ်လို့ဆိုပြီးအဇာဘိုင်ဂျန်အစိုးရကအင်္ဂါနေ့ကစစ်စင်ရေးစတင်ခဲ့ပါတယ်။ပုံထိုးနေ့မှာတော့ဒီဒေသကိုပြန်လည်အုပ်ချုပ်နိုင်ပြီလို့အဇာဘိုင်ဂျန်သမ္မတကရုပ်မြင်သံကြားပေါ်ကနေကြေညာပါတယ်။အဇာဘိုင်ဂျန်အုပ်ချုပ်မှုအောက်ပြန်ရောက်ခဲ့ရင်ဒေသထဲမှာအများစုနေထိုင်နေကြတဲ့အာမေးနီးယားတိုင်းရင်းသားတွေကိုလူမျိုးစုလိုက်ရှင်းလင်းတုတ်တဲ့မှုတွေဖြစ်မှဆိုရင်ပြီးတော့အများအပြားလည်းဘေးလွတ်ရာထွက်ပြေးနေကြပါတယ်ရှင်
။ယူကရိန်းသမ္မတကအမေရိကန်ခေါင်းဆောင်တွေနဲ့အင်ဂျီတော်ပန်ဒဂွန်စစ်ဌာနချုပ်မှတွေ့ဖို့ရှိပြီးအခုတော့လွှတ်တော်မှာစတွေ့နေပါပြီ။ရုရှားရဲ့ထူးခြားစစ်ကိုခုခံတိုက်ခိုက်ဖို့အကူအညီတွေလိုနေတဲ့ယူကရိန်းသမ္မတဗိုလိုဒီမာဇယ်လန်စကီဟာဒီနေ့ Washington DC မြို့တော်ကိုလာရောက်ပြီးအမေရိကန်ခေါင်းဆောင်တွေနဲ့ခုလိုတွေ့ဆုံတာပါ။သမ္မတဂျိုးဘိုက်ဒန်နဲ့အင်ဂျီတော်မှနေ့လယ်ပိုင်းမှာတွေ့ဆုံခင်သမ္မတဇယ်လန်စကီဟာဒီမိုကရက်နဲ့ Republican Party ခေါင်းဆောင်တွေနဲ့အခုတွေ့ပြီးနောက်ကာကွယ်ရေးဝန်ကြီး Lloyd Austin နဲ့လည်း Pentagon စစ်ဌာနချုပ်မှသွားတွေ့ဖို့ရှိပါတယ်။ယူကရိန်းနိုင်ငံအတွက်စစ်ရေးနဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီဖြစ် American Dollar 24 Billion အကူအညီထောက်ပံ့ပေးဖို့သမ္မတဘိုင်ဒန်ဆွေးရကလွှတ်တော်ရဲ့အတည်ပြုချက်ကိုတင်ပြတောင်းဆိုထားခြင်းမှာအခုလိုလွှတ်တော်ခေါင်းဆောင်တွေနဲ့သွားပြီးတော့ညှိနှိုင်းနေတာပါ။သမ္မတဘိုင်ဒန်ဆိုရကအကူအညီပေးမဲ့အထက်ကဒေါ်လာဘီလီယံ20ဟာကာကွယ်ရေးအတွက်ဖြစ်တာကြောင့်လာမယ့်လနိုင်ငံအတွင်းယူကရိန်းအတွက်တည်တာတဲ့အကျိုးသက်ရောက်မှုဖြစ်စေနိုင်မယ်လို့အမေရိကန်အမျိုးသားလုံခြုံရေးကောင်စီပြောခွင့်ရဂျွန်ကာဗီကမနေ့ဗော်ဒူနေကပြောခဲ့ပါတယ်။ယူကရိန်းကိုနောက်ထပ်အကူအညီထပ်တိုးပေးမဲ့ဒီစီဇန်တွေဟာအော်ဒီတော်ဥက္ကဋ္ဌကဗင်မက်ကာသီပါဝင် Republican လွှတ်တော်မတ်တွေရဲ့ဆက်ကျင်ကံကွက်မှုတွေနဲ့ရင်ဆိုင်နေရချိန်မှာသမ္မတဇယ်လန်စကီကိုယ်တိုင်အခုလိုသွားဆွေးနွေးစည်းရုံးမှာဖြစ်ပါတယ်ခင်ဗျာ
။ပိုလန်နိုင်ငံအနေနဲ့ကတော့ဒီယူကရိန်းကိုလက်နက်တွေထောက်ပံ့တော့မဟုတ်ဘူးလို့ဒီပိုလန်ဝန်ကြီးချုပ်ကပြောကြားလိုက်ပါတယ်။နိုင်ငံထဲမှာခင်မီလက်နက်တပ်ဆင်ရေးကိုအာရုံစိုက်သွားမှာဖြစ်တဲ့အတွက်ယူကရိန်းကိုလက်နက်တွေပို့ပြီးတော့မှာမဟုတ်ဘူးလို့ပိုလန်ဝန်ကြီးချုပ်မတေယိုမော်ရာဗက်စကီကဒီ Polset News သတင်းဌာနကိုပြောကြားခဲ့တာပါ။ ပိုလန်လယ်သမားတွေကိုကာကွယ်ဖို့အတွက်ယူကရိန်းကကောက်နှံတွေတင်သွင်းတာကိုလည်းတားမြစ်တယ်လို့ပိုလန်အစိုးရကစက်တင်ဘာ15ရက်နေ့ကကြေညာခဲ့ပြီးတဲ့နောက်မှာတော့အခုတခါဒီယူကရိန်းကိုလက်နက်တွေပေးတော့မှာမဟုတ်ဘူးလို့ကြေညာခဲ့တာဖြစ်ပါတယ်။ပိုလန်နိုင်ငံမှာရွေးကောက်ပွဲကျင်းပဖို့သတင်းပတ်ပိုင်းပဲလိုတော့ချိန်မှာပဲအခုလိုပိုလန်အစိုးရကဆောင်ရွက်နေတာပါ။ယူကရိန်းကောက်နှံတွေတင်ပို့တာနဲ့ပတ်သက်လို့နိုင်ငံရေးကစားနေတာဟာရုရှားအစိုးရအတွက်ဝမ်းသာစရာဖြစ်နေတယ်လို့ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကကုလသမဂ္ဂထွေထွေညီလာခံမင်းခွန်းနဲ့မှပြောကြားသွားခဲ့တာကြောင့်ပိုလန်ဆိုင်ရာယူကရိန်းသံအမတ်ကြီးကိုပိုလန်အစိုးရကဆင့်ခေါ်ခဲ့ပါတယ်။ယူကရိန်းကောက်နှံတွေကိုပိုလန်နိုင်ငံအပြင်ဆလိုဗာကီးယားနဲ့ဟန်ဂေရီနိုင်ငံတွေကလည်းတင်ပို့မှုတွေပိတ်ပင်တယ်လို့ပြီးခဲ့တဲ့တောက်ချာနေ့ကပဲကြေညာခဲ့ကြပါတယ်။ယူကရိန်းကိုရုရှားတို့စတင်ကျူးကျော်တိုက်ခိုက်ခဲ့ချိန်တွေကယူကရိန်းပေါ်အခိုင်အမာထောက်ခံတဲ့နိုင်ငံတွေထဲမှာပိုလန်နိုင်ငံပါဝင်ပါတယ်။ဒါပေမဲ့ကောက်နှံတင်ပို့မှုပိတ်ပင်တဲ့ကိစ္စကြောင့်နှစ်နိုင်ငံကြားဆက်ဆံရေးမပြေမလည်ဖြစ်နေပုံရပါတယ်။ပိုလန်နဲ့အိမ်နီးချင်းယူကရိန်းကိုဒီအဓိကလက်နက်ထောက်ပံ့ပေးတဲ့နိုင်ငံတစ်ခုဖြစ်ရုံမကယူကရိန်းစစ်ပြေးဒုက္ခတွေတန်းတဲ့ချီကိုလည်းပိုလန်နိုင်ငံကလက်ခံပေးထားပါတယ်ရှင်
။မြောက်ကိုရီးယားနျူကလ িয়ার လက်နက်ကိစ္စနဲ့ပတ်သက်မှုနဲ့ရုရှားပါဝင်၃နိုင်ငံကိုတောင်ကိုရီးယားကတန်ခတ်လိုက်ပါတယ်။မြောက်ကိုရီးယားနျူကလ িয়ার အစီအစဉ်နဲ့လက်နက်ရောင်းဝယ်ရေးအစီအစဉ်တွေမှာပါဝင်ပတ်သက်မှုနဲ့ရုရှားပါဝင်၃နိုင်ငံကလူပုဂ္ဂိုလ်10ဦးနဲ့အဖွဲ့အစည်းနှစ်ခုတို့ကိုတန်ခတ်အရေးယူမှုအသစ်တွေချလိုက်တယ်လို့တောင်ကိုရီးယားနိုင်ငံကြီးဌာနကဒီနေ့ပဲကြေညာလိုက်တာပါမြောက်ကိုရီးယားရဲ့ကာကွယ်ရေးဝန်ကြီးနဲ့စေအူစီချုပ်တို့ကလည်းအဲ့ဒီတန်ခတ်အရေးယူခံရတဲ့အထက်မှာပါဝင်ကြောင်းတောင်ကိုရီးယားနိုင်ငံကြီးဌာနရဲ့ကြေညာချက်မှာဖော်ပြခဲ့ပါတယ်မြောက်ကိုရီးယားရဲ့တရားမဝင်လုပ်ရက်တွေကကိုရီးယားကျွန်းဆွယ်ငြိမ်းချမ်းရေးတည်ငြိမ်မှုအပြင်ကမ္ဘာမိသားစုတစ်ခုလုံးကိုပါချင်းချောက်လာနေတဲ့အတွက်အခုလိုတန်ခတ်အရေးယူမှုတွေလှုပ်ဆောင်ရတာလို့လည်းဒီကြေညာချက်မှာဆက်ဖော်ပြထားပါတယ်။တန်ခတ်အရေးယူခံရတဲ့ကုမ္ပဏီတစ်ခုကတော့ဆလိုဗက်ကီးယားနိုင်ငံကဖြစ်တယ်လို့ဆိုပေမဲ့ဘလူးလက်နက်တွေကိုရောင်းဝယ်ခဲ့တယ်ဆိုတာကတော့တောင်ကိုရီးယားနိုင်ငံကြီးဌာနရဲ့ကြေညာချက်မှာမဖော်ပြထားပါဘူးခင်ဗျာ။
အန်တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိပိုင်းဒိုမီတာ32 kHz 9383ညနဲ့9383ညပိုင်းဒိုမီတာ51 kHz 9885တို့အပြင်စနေတနေ့မှာလိုင်းလံမီတာ190 kHz 1505ကနေပြထုတ်လွှင့်ပေးနေပါတယ်ရှင
်ကြာပြီနေ့ညပဲနိုင်ငံကသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးပါမယ်ရှင်အမေရိကန်နိုင်ငံသားရေးဌာနအရှေ့အာရှနဲ့ Pacific ရေးရာ Bureau လက်ထောက်နိုင်ငံသားရေးဝန်ကြီး Daniel Crittenbrink နဲ့ NUG အမျိုးသားညီညွတ်ရေးအစိုးရနိုင်ငံသားရေးဝန်ကြီးဒေါ်စင်မောင်ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့တို့ပုံထုံးနေတုန်းကတွေ့ဆုံဆွေးနွေးခဲ့ပါတယ်။နယူးယောက်မြို့မှာကျင်းပနေတဲ့ကုလသမဂ္ဂထွေထွေညီလာခံမှာတွေ့ဆုံခဲ့ကြတာဖြစ်တဲ့အကြောင်းကိုအမေရိကန်နိုင်ငံသားရေးဌာနအရှေ့အာရှနဲ့ Pacific ရေးရာဌာနကသတင်းထုတ်ပြန်ပါတယ်။ပြည်သူတွေအပေါ်ဆိုးဝါးရက်ဆက်တဲ့လောက်ရက်တွေလုပ်နေတဲ့စစ်ကောင်စီကိုသူတို့လောက်ရက်တွေအတွက်တာဝန်ခံအရေးယူနိုင်ရေးအတွက်ကိုအမေရိကန်ကဆက်လက်ဆောင်ရွက်သွားမယ်ဆိုတာလက်ထောက်နိုင်ငံသားရေးဝန်ကြီး Crittenbrink ကထပ်မံအတည်ပြုပြောကြားခဲ့တယ်လို့ထုတ်ပြန်ချက်မှာပြောကြားထားပါတယ်။နယူးယောက်မြို့မှာကျင်းပနေတဲ့88ကြိမ်မြောက်ကုလသမဂ္ဂထွေထွေညီလာခံမှာအမေရိကန်ဆိုင်ရာကုလသမဂ္ဂအမြဲတမ်းသက်အမတ်ကြီးဦးကျော်မိုးထွန်းလည်းတက်ရောက်ပါတယ်။ဒါပေမဲ့လည်းဒီနှစ်ထွေထွေညီလာခံမှာဒီသူမိန်ကွန်းပြောဖို့အစီအစဉ်မရှိဘူးလို့ဦးကျော်မိုးခွန်ထွန်းက VOA မြန်မာပိုင်းကိုပြောပါရယ်စစ်ကောင်စီကတော့ဦးကျော်မိုးထွန်းဟာမြန်မာနိုင်ငံကိုကိုးစားမပြုဘူးဆိုပြီးတော့ပြောကြားထားပါရယ်ရှင
်ထွန်းသစ္စာဒီမိုကရေစီနိုင်ငံတွေကိုအမေရိကန်အနေနဲ့ဒေါ်လာသန်း250ကျော်ထောက်ပံ့သွားမယ်လို့ကြေညာလိုက်ပါရယ်နီပေါ်အပါဝင်ဒီနိုင်ငံတွေကိုဒေါ်လာ255သန်းကူညီပေးသွားမယ်အစီအစဉ်ကိုအမေရိကန်ပြည်ထောင်စုကမနေ့စက်တင်ဘာ20ရက်နေ့ကပဲကြေညာလိုက်တာပါအမေရိကန်ရဲ့နိုင်ငံတကာဖွံ့ဖြိုးမှုဆိုင်ရာဘန်ဒါရဲ့အဖွဲ့ကတဆင့်နီပေါ်နိုင်ငံကအသေးစားနဲ့အလတ်စားစီးပွားလုပ်ငန်းတွေအတွက်စီစဉ်ဆောင်ရွက်ပေးဖို့ဒေါ်လာသန်း100စီဒါရတ်သာဘန်ကိုပေးချေသွားမှာဖြစ်ပါတယ်။အဲ့ဒီလိုကူညီပေးမဲ့အစီအစဉ်ကိုတော့အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကန်နဲ့အမေရိကန်နိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီ USAID အကြီးအကဲဆမန်သာပါဝါတို့ကကုလသမဂ္ဂအထွေထွေညီလာခံစီးပွားပွဲကြီးပြင်ပမှာကြေညာလိုက်တာပါ။နီပေါ်အပြင်မလာဝီဇမ်ဘီယာနဲ့အကွေဒိုနိုင်ငံတွေမှာဒီမိုကရေစီစနစ်တည်ငြိမ်မှုလှုပ်ဆောင်ရေးအလုပ်ကိုင်အခွင့်အလမ်းနဲ့ယင်းနှိမ့်နှံမှုတွေပုံမရရှိရေး USAID ကဒေါ်လာ23သန်းကူညီပေးသွားမယ်လို့ဆိုပါတယ်။မလာဝီနိုင်ငံမှာဘက်ထရီဓာတ်တူလောင်ရေးစနစ်ဇမ်ဘီယာနိုင်ငံမှာလက်စစ်မီရရှိရေးအစီအစဉ်မလာဝီမှာစားနပ်ကားဖူလုံရေးနဲ့မော်ဒိုဗာနိုင်ငံမှာစိုက်ဘာလုံခြုံမှုတိုးမြင့်ဆောင်ရေးတွေပါဝင်မှာဖြစ်ပါတယ်ခင်ဗျာ။
စစ်ကွယ်ဘွားကနေဒါနိုင်ငံသားခွဲထွက်ရေးခေါင်းဆောင်တယောက်တပ်ဖြတ်ခံရမှုနဲ့ပတ်သက်လို့ကနေဒါနဲ့အိန္ဒိယနိုင်ငံသားမှဆက်ဆံရေးဒီတင်းမာနေချိန်မှာပဲအိန္ဒိယအစိုးရကကနေဒါနိုင်ငံသားတွေအတွက်ပြည်ဝင်ခွင့်ဗီဇာဝန်ဆောင်မှုကိုရယူပိတ်ပင်လိုက်ပါတယ်
You are aware of the security threats being faced by our High Commission and consulates in Canada. This has disrupted their
ကနေဒါနိုင်ငံမှာရှိတဲ့အိန္ဒိယတန်ရုံဝန်ထမ်းတွေအပေါ်လုံခြုံရေးချိန်ချောက်မှုတွေရှိနေတဲ့အတွက်လုပ်ငန်းတွေပုံမှန်မလည်ပတ်နိုင်တာကြောင့်ဗီဇာဝန်ဆောင်မှုကိုယာယီဆိုင်းထားလိုက်တယ်လို့အိန္ဒိယနိုင်ငံသားရဲ့ဌာနပြောခွင့်ရကသတင်းတောက်တွေကိုဒီကနေ့ပြောကြားခဲ့တာပါကနေဒါနိုင်ငံ British Columbia ပြည်နယ်မှာစီခွဲထွက်ရေးကောင်းဆောင်တယောက်တပ်ဖြတ်ခံရတာဟာအိန္ဒိယဆိုရတာဝန်ပေးသူတွေရဲ့လက်ချက်ဖြစ်တဲ့ဆိုတော့ယုံကြည်ရလောက်တဲ့ပြောကြားချက်တွေကိုစုံစမ်းနေတယ်လို့ကနေဒါကဒီသတင်းမှဆော့ပိုင်းမှာပြောကြားခဲ့ပြီးတဲ့ကနှစ်နိုင်ငံကြားတင်းမာနေတာပါဒီကနေ့ကြားတာ Britney ဆော့ပိုင်းကလည်းအိန္ဒိယနိုင်ငံမှာရှိနေတဲ့ကနေဒါတန်ယုံဝင်တွေကိုအတိုးလျှော့လုပ်မယ်လို့ကနေဒါတန်ယုံကပြောကြားခဲ့ပါတယ်တန်ယုံဝင်တွေအပေါ်လူမှုကွန်ရက်ပေါ်ကနေချိန်ချမှုတွေကြောင့်ဝန်ထမ်းအရေးအတွက်ကိုချိန်ညှိမယ်လို့ကနေဒါတန်ယုံကပြောကြားခဲ့ပါတယ်ရှင်
တရုတ်အစိုးရကတော့ရေတပ်လေယာဉ်မှုတာဝန်ထမ်းဆောင်နိုင်မဲ့အဆင့်မြင့်ပညာအတတ်တွေရဖို့ကြိုးပမ်းနေပါပြီ။ခင်မီအားကောင်းတဲ့စစ်တပ်တည်ဆောက်ရေးနဲ့အရေးသွေးမြင့်တင်ဖို့ကြိုးပမ်းနေတဲ့တရုတ်စစ်တပ်ကတပ်ဖွဲ့ဝင်တွေရရှိဖို့အကန့်အသတ်ရှိနေတာကိုလည်းအခုလိုတုံ့ပြန်ကြိုးပမ်းနေတာပါ။တရုတ်နိုင်ငံဟာသူ့ရဲ့စစ်သည်တွေတွေနဲ့စစ်လေယာဉ်တွေရဲ့အရေးသွေးကိုမြင့်တင်တဲ့တစ်ချိန်တည်းမှာပဲအရင်ကပညာရည်ချင်းသိမ့်မရှိတဲ့သူတွေကိုခေါ်ယူခံထားရကနေတပ်ဖွဲ့ဝင်တွေရဲ့ပညာရည်ရှင်းကိုလည်းတပြိုင်တည်းအခုမြင့်တင်နေတာပါ။လေရင်တင်သမောတွေပါဝင်စစ်သမောဘက်ကနေတိုက်လေရင်တွေမောင်းနိုင်မဲ့အသက်26နှစ်အောက်သိပ္ပံနဲ့အင်ဂျင်နီယာမဟာဘွဲ့ရထားသူတပ်သားတွေအလို့ရှိကြောင်းတရုတ်ရေတပ်က WeChat လူမှုကွန်ရက်မှာကြော်ညာထားပါလေ။မနစ်ကလည်းအသက်24နှစ်အောက်ကောလိပ်ဘွဲ့ရပြီးသူတွေကိုစစ်တပ်ထဲဝင်ဖို့ပထမဆုံးအကြိမ်ဖြစ်ရှောက်ခွင့်ပြုခဲ့ပါလေ။ဒီမတိုင်ခင်ကတော့အသက်20အောက်ထပ်တန်းကျောင်းသားတွေကိုရှောက်ခွင့်ပြုခဲ့ပါလေခင်ဗျာ။
Direct from Washington, the voice of America,
VOA. VOA American တိုင်းရဲ့ September 22ရက်ကျသားရင်းညနောက်ဆုံးရသတင်းတွေကိုမဆုမြတ်မှုနဲ့ကျွန်တော်ပြောပြပေးခဲ့တာပါ။အခုတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ချက်တွေကိုဇက်တိုက်ပြောပြပေးပါမယ်။ပထမဆုံးကတော့ရှမ်းနဲ့ကချင်မှာတိုက်ပွဲဆက်ဖြစ်နေပြီးစစ်ကောင်စီစခန်းတစ်ခုကို KIA ကသိမ်းပိုက်လိုက်တာပါ။ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်နဲ့ကွက်ခိုင်မြို့နယ်အတွင်းမှာစစ်ကောင်စီတပ်နဲ့ပလောင်ပြည်နယ်လက်မျိုးရည်တပ်ဦး PSLF TNL ကြားဒီနေ့တိုက်ပွဲ2နေရာဖြစ်ခဲ့ပြီး19ရက်နေ့ကလည်းတနေ့လည်းတိုက်ပွဲ9ချိန်အထိပြင်းထန်ခဲ့ပါတယ်။အလားတူကချင်ပြည်နယ်မှာလည်းစွန်ပရာဘွမ်မြို့နယ်အတွင်းစစ်ကောင်စီတပ်တွေနဲ့ KIO KIA ကချင်တပ်အကြားတိုက်ပွဲတွေဇက်တိုက်ဖြစ်နေပြီးစွန်ပရာဘွမ်မြို့မှာရှိတဲ့စစ်ကောင်စီစခန်းတစ်ခုကို KIA ကသိမ်းယူခဲ့ပါတယ်။ဒီအကြောင်းကိုရနိုင်စူးစီးပြောပြပေးပါဦးခင်ဗျာ။
စစ်ကောင်စီတပ်နဲ့ DNL တပ်ဖွဲ့ကြားဇူလိုင်လ5ရက်နောက်ဆုံးပတ်ကစတင်ပြီးတော့ဒီလ19ရက်နေ့ထိတိုက်ပွဲပေါင်း52ကြိမ်ဖြစ်ပွားခဲ့တာမှာဒီကနေ့ထိလည်းတိုက်ပွဲတွေဆက်လက်ပြင်းထန်နေပါတယ်လက်တလောရှမ်းပြည်နယ်မြောက်ပိုင်းမူဆယ်နဲ့ကွက်ခိုင်မြို့နယ်အတွင်းနှစ်နေရာမှာတိုက်ပွဲတွေဖြစ်ပွားနေတယ်လို့ DNL ရဲ့ပြန်ကြားရေးတာဝန်ခံဒုတိယဗိုလ်မှူးကြီးတာအိတ်ကျော်က VOA ကိုပြောပါတယ
်ဒီနေ့မှာတော့နှစ်နေရာပေါ့ဒီမူဆယ်ဆက်လမ်းပဲအချမ်းရဲ့ဒီအခုခိုင်ကမှုပဲချမ်းရဲ့ဒီစီတော့မတရားသေးဘူးနော်တိုက်ပွဲဒီစီတော့မတည့်သေးဘူး
မကြာခဏဆိုသလိုနှစ်ဖက်တိုက်ပွဲတွေဖြစ်နေတာမှာဒီလ19ရက်နေ့ကလည်းတရက်ထဲမှာနဲ့တိုက်ပွဲ9ကြိမ်အထိဖြစ်ခဲ့ပြီးတော့လက်နက်တချို့သိမ်းဆီးရခဲ့ကြောင်းလည်းသူကပြောပါတယ
်19ရက်နေ့မှာတော့ဒီ9ကြိမ်ဖြစ်တဲ့ဒီအတိအကျဖြစ်တဲ့နေရာတွေကတော့မူကုံမြို့နယ်ရဲ့ခံမြို့နယ်ရဲ့ဒီမူဆယ်မြို့နယ်အတုံးမြို့နယ်တွေမှာဖြစ်တယ်အဲသူတို့ပြည်ကတော့ဒီသက္ကသတိကသူစီစဉ်တိုက်ခိုက်တော့တိုက်ပွဲဖြစ်ပွားတာရှိရဲ့အဲတချို့နေရာမှာအစီကူမပြင်းအောင်ပြစ်ပစ်တိုက်တာအဲ့လိုမျိုးအနေထားရတော့ဟောရှိလို့ရှိတယ်ဒီ19ရက်နေ့မှာဒီမူကုတ်ကမှာဖြစ်တဲ့တိုက်ပွဲမှာတော့အားလည်းနဲ့တင်းစီရမြတ်တော့ရှိတယ
်19ရက်နေ့တိုက်ပွဲတွေဟာမူကုတ်မြို့နယ်အထက်ညောင်ကုန်းအောင်ညောင်ကုန်းကုန်းဆန်နဲ့ဖြူအောင်ရွာအနီးမှာ၅ကြိမ်မူဆယ်မြို့နယ်ဆိုင်းခေါင်ရွာအနီးမှာ၁ကြိမ်နဲ့ကုတ်ခိုင်မြို့နယ်ခုံမုံရွာအနီးမှာ၁ကြိမ်ဖြစ်ခဲ့ပြီးတော့မူကုတ်မြို့နယ်အတွင်းတိုက်ပွဲမှာတနက်6လနဲ့လက်နက်ခဲရီတင်းစီခဲ့ကြောင်းTNL ပြန်ကြားရေးသတင်းဆောင်မြင်တာမှာဖော်ပြထားပါတယ်တိုက်ပွဲတွေကတော့ဆက်ဖြစ်နေပြီးဒီနေ့မှလည်းမူဆယ်မြို့နယ်ဆယ်လန့်ရွာဘက်မှာတိုက်ပွဲဖြစ်ခဲ့တဲ့အကြောင်းဒေသခံတို့ကပြောပါတယ
်အခုပဲလက်နက်ကြီးထုတ်နေတာကမဲတော့ရရှိသည်တခုလုံးထုတ်နေတာကလက်ဒီမွေးအစီဘက်တော်မော်ဘက်ပေါ့
ဒီလ20ရက်နေ့နေကင်းပိုင်းကဆယ်လန့်ရွာနီစူတောင်းတောင်ဖုန်ကြီးကျောင်းကိုလက်နက်ကြီးကျတာကြောင့်ကျောင်းနိုင်ဆရာတော်ထိခိုက်ဒဏ်ရာရခဲ့ကြောင်းနဲ့မူဆယ်စေုံမှာစေကုသခံရကြောင်းလည်းဒီဒေသခံကပြောပါတယ်
အခုတော့မမတော်ဆရာတော်တပါးလေးရှိထားတာအမေရဒီကျောင်းဆောင်ပုံပေါ်မိမိကြီးကြတာပေါ့ကျောင်းလေးဆုပ်ပြတော့ပဲဆရာတော်ဖြစ်ရဆရာတော်မူဆယ်ကြီးမှာခုမင်းရဲ့နေလေတော့ဖြစ်တာ
ဆယ်လန့်ကျေးရွာအနီးတိုက်ပွဲတွေကြောင့်မန်းကတ်မိုင်းဆက်နန်းကတ်ရွာ300ကဒေသခံ900လောက်ဟာစစ်ဘေးလွတ်ရာကိုတိမ်းရှောင်နေရပါတယ်ကို Kulon Shamina Miao by my sick on Sitan at DNA Lija, Taipori Zatai Pinny the Lube, Kachembine Tumale, sick on Sitan at Giai Taipori, yes, a Pinny Bari. Dilana Sayaniga, Buddha, Medina Langa, Sombra Bomune, Druka Ji or the Rama, she has sick on Sitas Kanaku go, Giaiga, then you can be a Tigai Sienna of Dia Dija, Giaiu Pianjai Tonga, Pomudi Nobuga, Vuigo Piobare.
จรุกทีมเนี่ยอสมราวมุญเนี่ยตรุขสุเรตัสขังกูเกเบกันเนี่ยติ้งไปไล่ได้พิษินบ่ตะบ่ชื่อไปมะเนี่ยอะมะเนี่ยมูมะเล่นเล่นฉิงก็เนี่ยเล่เสื้อนายอ่ะที่คิดแต่พิษินไปไปสขังก็เกเบกันเนี่ยติ้งน่ะไปไปครับสขังตองมาอลิลุตะสรอกสะกะสะเบกก็เลยตรุรอกอีนามะทีมไปแต่แม้กิงนานเนี่ยบาเนี่ยรอจรวารอไม่อ่ะบ่ครับ
ဒေသာရင်းသတင်းမီဒီယာတွေမှာတော့စစ်ကောင်စီတပ်ဖက်ကစေဦးကျော်နဲ့ကေအေဘက်ကနှစ်ဦးကြာဆုံးကြောင်းကေအေကလည်းနဲ့ခင်းအများပြသိသိရမိကြောင်းဖော်ပြထားပြီးတော့ဗီအိုအန်အနေနဲ့တော့တိကျအတိမပြုတ်နိုင်သေးပါဘူး။တိုက်ပွဲဖြစ်ပွားရာဒုက္ခကြေးရွာကပြည်သူတွေကတော့ဘေးလွတ်ရာထွက်ပြေးတိမ်းရှောင်နေရပြီးတော့ပူတော်မြကြီးနာကားလန်းနဲ့အသွာလာပိတ်ထားတယ်လို့စွန်ဘရာဘွန်ဒေသခံတို့ကပြောပါရတယ်။
ုကလည်း minus 3လောက်ရှိတယ်သူတို့ခပြောရတယ်။ညောကလူကြီးကအကုန်လုံးထွက်ပြေးတယ်လို့ပြောတာပဲဒီက။ inch 20ကျော်လို့ရှိတယ်။ကာလာတော့ပိတ်ထားဒါဆင်းတော့ပိတ်ပိတ်ထား
။ဒီအပိုင်းတွင်ဖားကန်တနိုင်းနဲ့ဝိုင်းမော်မြို့နယ်အတွင်းမှာလည်းတိုက်ပွဲဖြစ်ပွားတာတွေရှိသလိုရွှေကူမြို့နယ် AR မြေကျောင်းမှာလည်းတိုက်ပွဲတွေဖြစ်ပွားနေပါတယ်ခင်ဗျာ
။ရှမ်းနယ်ကချင်ဘက်မှာတိုက်ပွဲတွေဆက်တင်းထန်နေပြီးစစ်ကောင်စီစခန်းတစ်ခုကို KIA သိမ်းပိုက်လိုက်တဲ့အကြောင်းကိုရနိုင်ပြောပြခဲ့တာပါ။အခုတော့တနင်္သာရီဘက်မှာလည်းတိုက်ပွဲတွေကြောင့်လူတွေထပ်ပြေးတင်းရှောင်နေရတာပါ။ထိုင်းမြန်မာနယ်စပ်တနင်္သာရီတိုင်းကော့တောင်းမြို့နယ်ကချေးရွာတချို့မှာစစ်ကောင်စီတပ်တွေနဲ့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေကြားတိုက်ပွဲတွေဖြစ်နေတာကြောင့်ထိုင်းနိုင်ငံနဲ့ထပ်ပြေးလာရသူ2ရက်အတွင်း200ကျော်ရှိတယ်လို့ဒေသခံတွေကပြောပါတယ်။တိုက်ပွဲတွေအတွင်းလက်နက်ကြီးပစ်ခတ်မှုကြောင့်ရသားတူတေဆုံးခဲ့တယ်လို့လည်းဆိုပါတယ်။ထိုင်းချီဆိုင် VOA သတင်းတောက်မအေးမှာပြောပြပေးပါအောင်ခင်ဗျာ
။ထိုင်းမြန်မာနယ်စပ်တနင်္သာရီတိုင်းကော့တောင်းမြို့နယ်အတွင်းမှာရှိတဲ့မလီဝမ်ကျေးရွာနဲ့ခမောက်ကြီးချောင်းဝါတို့မှာစစ်ကောင်စီတပ်တွေနဲ့ဒေသခံပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကြားဒီရက်ပိုင်းတိုက်ပွဲတွေပြင်းထန်နေတာပါ။စက်တင်ဘာလ19ရက်နေ့ကစီအောင်ချန်နယ်ကိုစစ်ကောင်စီတပ်ဖွဲ့ဝင်တွေကဝင်ရောက်လာချိန်အတွင်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေထောင်ထားတဲ့မိုင်းတွေနစ်မိရာကနေနှစ်ဖက်တိုက်ပွဲတွေဖြစ်ခဲ့တာပါဒီတိုက်ပွဲတွေအတွင်းအရက်သားတဦးသေဆုံးခဲ့ရတယ်လို့ဘေးလွတ်ရာအိမ်နီးနားချင်းထိုင်းနိုင်ငံဘက်ခြမ်းကိုထွက်ပြေးတိမ်းရှောင်သူဟာလည်းမနေ့ကနဲ့ဒီနေ့နှစ်ရက်အတွင်း200ကျော်လောက်ရှိတယ်ဆိုပြီးဒေသခံတဦးကပြောပါတယ်နှစ်ဖက်ပြန်
တော့တိုက်ပွဲဖြစ်ပြီးတော့ငါဒေသခံမလီဝမ်ကြီးအဖက်ကဒေသခံ30ကျော်40ကျော်ကျွန်တော်မနေ့ကညနေပိုင်းလာမှာဒီတိုင်းပဲကိုထွက်ပြေးသွားတယ်ခင်ဗျဟုတ်ဒီနေ့မနေ့ကျတော့ဒီခမောင်ကြီးမြို့နယ်ခမောင်ကြီးမြို့ဖက်ကဒီခမောင်ကြီးချောင်းဝါယူအပ်တယ်မှာဘာဒီစက်ကောက်စီကနေ130လောက်ဒီနေ့မနေ့ကုလိုက်လာဘောသူ့ဟာဘောဒီစက်ချောင်းထိုးပြီးတော့ပြန်ဆင်းသွားတာဘောအိမ်မှာချောင်းတော့တော့မှသူတို့လက်နေကြီးပြည့်လို့ဟိုညတန်းတောင်ထိတဲ့ပြီးဆုံးတော့တာဘောအဲ့လိုဖြစ်သွားတဲ့အခါကျဒေသခံတွေကြောက်လက်ပြီးတော့ဒီနိမနဲ့ပဲဒီဟိုဘောပြောခွန်နဲ့ဆက်လို့ချိုချိုလာဘောထပ်ထွက်ပြီးတော့ဘောဟု
တ်ကဲ့
လက်ရှိကတော့တိုက်ပွဲကိုရောက်တော့200ကျော်သွားပြီလို့ပြောတယ်ခင်ဗျဒီ200ဆက်တိုက်ဘောခင်ဗျဟုတ်ကဲ့200မနေ့က30ကျော်40ဘောကျင်ဘောဒီနေ့ကပြောခွန်နဲ့ဆက်ကျော်ဆိုတော့200ကျော်သွားပြီခင်ဗျဟုတ
်ကော့တောင်းမြို့နယ်အတွင်းကျေးရွာတချို့မှာစစ်ကောင်စီတပ်ဖွဲ့တွေကစစ်ကြောင်းတွေခွဲပြီးဝင်ရောက်လာနေတယ်လို့ပြစ်ခတ်မှုတွေရှိတာကြောင့်ဒေသခံတွေအခုလိုမျိုးဘေးလွတ်ရာကိုထွက်ပြေးနေကြရတာဆိုပြီးစစ်ဘေးရှောင်တွေကိုကူညီပေးနေသူတူဦးကလည်းအခုလိုပြောပါတယ
်ဒီနေတဲ့ဒီသူတို့တွေနေတဲ့ရွာတွေကိုအခြေချရာရွာပေါ့နော်အာမလီဝမ်ချောင်းဝါဆိုတဲ့နေရာတော့သိရတယ်အဲ့ဒီရွာတချို့မှာစစ်ကြောင်းနဲ့ကြောင်းနဲ့ဆက်ကဆာနေစစ်ကြောင်းဝင်ပြီးတော့ရဲတန်းပြစ်ခတ်မှုတွေရှိရပေါ့နော်အဲ့ဒီပေါ်ကနေပဲကျွန်တော်တို့သိထားရတယ်အဲ့ဒီစစ်ကြောင်းပေါ်ကနေပြီးတော့ရွာသား30ခန့်ကဒီခိုင်းဖက်ကိုထပ်ပြေးလာတဲ့ဆိုတဲ့အချိန်လေးသိရတယ်ဗျဟုတ်ပါဒီမနေ့ဆိုရင်ခုလက်ရှိအချိန်လေးထိကလေရာကျော်နေတယ်ဆိုတဲ့အချိန်လေးထပ်ပြေးလာတဲ့ဆိုတဲ့အချိန်လေးသိရတယ်ဗျဟုတ
်ပြီးခဲ့တဲ့ဩဂုတ်လအတွင်းကလည်းကော့တောင်းမြို့နယ်မလီဝမ်ကျေးရွာဘက်မှာစစ်ကောင်စီတပ်တွေဝင်ရောက်လာတာကြောင့်ရောနှစ်ဖက်တိုက်ပွဲတွေကြောင့်ပါဒေသခံ100ကျော်လောက်ဟာထိုင်းဘက်ကိုထွက်ပြေးတိမ်းရှောင်လာခဲ့ကြရပါတယ်ရှင
်တနင်္သာရီဘက်တိုက်ပွဲတွေကြောင့်ကော့တောင်းကနေလူ100ကျော်ထိုင်းဘက်တိမ်းရှောင်လာတာကိုမှတ်ရေးမှာပြောပြခဲ့တာပါအခုတော့စကိုင်းဘက်မင်းကင်းမြို့နီးရှိရင်နှမြုပ်မှုမှာပျောက်ဆုံးသူအများအပြားရှိနေတာပါ။စကိုင်းတိုင်းမင်းကင်းမြို့နယ်ထဲမှာနှမြုပ်သွားတဲ့စစ်ကောင်စီတင်မောကနေပျောက်ဆုံးနေသူ10ခန်းနဲ့ချီရှိနေပြီးအသက်ရှင်ကျန်သူတချို့လည်းရှိတယ်လို့ဒေသခံတွေကပြောနေပါဗျ။ ရှိတဲ့ချိန်ဖြစ်တဲ့အတွက်ဆက်လီကိုဆေးဖို့မဖြစ်နိုင်သေးဘူးလို့လည်းဒေသခံတွေကပြောပါတယ်။မင်းကြီးမြို့နယ်ထဲညှို့ထားတဲ့တင်ပေါ်နဲ့ပတ်သက်တဲ့နောက်ဆုံးအခြေအနေကိုကိုစော်ဝင်းလိုက်ပြောပြပေးပါဦးခင
်ဗျ။စကိုင်းတိုင်းကန်တီမြို့ကနေစုံစင်းလာတဲ့စစ်ကောင်စီအုံပြတဲ့တင်ပေါ်ဆယ်စီကျော်တဲ့ကကျင်းမင်းလေးအမည်ရတဲ့တင်ပေါ်ဟာမင်းကြီးမြို့ပန်းဆက်ကျေးရွာအနီးကရှက်နတ်တောင်အနီးမှာစက်တင်ဘာ19ရက်နေ့ကတိမ်ပေါက်ခဲ့တာပါ။ဒီလိုတိမ်ပေါက်တာကြောင့်12ဦးပျောက်ဆုံးနေတယ်လို့စစ်ကောင်စီကသတင်းထုတ်ပြန်ထားပြီးအသက်ရှင်ကျန်ရသူတွေရှိတယ်လို့ဒေသခံတွေကပြောပါတယ်။တင်မောက်မောက်တာနဲ့ပတ်သက်လို့မင်းကင်းဒေသခံတူကသူကြားသိရတဲ့နောက်ဆုံးအခြေအနေကိုအခုလိုပြောပြပါတယ
်။မြေမြုပ်သွားတဲ့ဆက်လီနဲ့ပတ်သက်ပြီးတော့ကြားရတာကတော့သူတို့အသက်ရှင်ကျန်ရသူ6ယောက်လို့သိရတယ်။ဟုတ်6ယောက်ကိုဆက်လင်ကိုထိတ်တုံးနဲ့ထည့်ထားတယ်။နောက်ပြီးတော့အဲ့ဒီနာဝင်းကျင်မှာဟိုတတ်အဆောင်ပေါ့နော်တတ်အဆောင်နေချထားတယ်။အဲ့လောက်ပဲသိရတယ်သူတို့ဒီဟာပေါ်ဖို့အတွက်ကိုဟိုအောက်ဘက်ကနေပြီးတော့မှကရိန်းနဲ့မာယူမာနေရတယ်လို့လည်းသိရတယ်ဗျဟုတ်ဟုတ်ဆလင်တယောက်ပါတယ်ဗျဟုတ်ဆလင်တယောက်ပါတယ်အဲ့ဒီတွေကနေဂျန်နာကတော့အသေးစိတ်အနေနဲ့ကတော့မသိရဘူးဘာလို့လဲဆိုတော့အဲ့ဒီနေရာကဒီစိုးမိုးနယ်မြေစစ်တပ်ကအဲ့ဒီမှာရဲစခန်းလက်ရှိရာဆိုထိချုပ်နယ်မြေပုံစံမျိုးဖြစ်နေတဲ့အခါကျတော့အခက်အခဲရှိတယ်ဗျဟုတ်ဟိုချက်ချင်းမပေါ်လှဲဘူးလေချက်ချင်းမပေါ်လှဲဘူးတေဆုံးသူအလောင်းဆိုတာလည်းကျွန်တော်တို့သူနည်းနည်းပါပါဟိုဟာဖြစ်မှပေါ်လာခဲ့တာဟုတ်ဗ
ျတင်မောနှမြုပ်ပြီးတဲ့နောက်မျောပါလာတဲ့အထုပ်တချို့ကိုဒေသခံတွေကဆယ်ယူရရှိခဲ့ပြီးအထုပ်ထဲမှာခန်းတီအမှတ်3ရပ်ကွက်မှာနေထိုင်သူတဦးရဲ့မှတ်ပုံတွေကိုတွေ့ရှိရပြီးရုပ်အလောင်းမျောပါလာတာတော့မတွေ့ရသေးဘူးလို့လည်းဒေသခံတွေကပြောပါတယ်စက်တင်ဘာ20ရက်စစ်ကောင်စီရဲ့သတင်းထုတ်ပြန်ချက်မှာတော့ကုမ္ပဏီဝန်ထမ်း3ဦးအရတူအရသား6ဦးနဲ့လုံခြုံရေးတပ်ဖွဲ့ဝင်3ဦးစုစုပေါင်း12ဦးပျောက်ဆုံးနေပြီးရှာဖွေကယ်ဆယ်ရေးတွေဆောင်ရွက်နေတယ်လို့ထုတ်ပြန်ထားပါတယ်ဒေသခံတွေကတော့စစ်ကောင်စီသတင်းထုတ်ထားတဲ့ပျောက်ဆုံးအရေးထွက်တဲ့တင်မောပေါ်မှာလိုက်ပါလာတဲ့အရေးအတွက်ကပိုများနိုင်တယ်လို့ပြောပါတယ်နှင်းမြုပ်ခဲ့တဲ့တင်မောဟာလူ200ကျော် 300 နီးပါးအထိတင်ဆောင်လို့ရတဲ့တင်မောဖြစ်ပြီးနှင်းမြုပ်ချိန်မှာလည်းလူရနဲ့ချီပါနိုင်တယ်လို့ဒေသခံတွေကခန့်မှန်းပေမဲ့ VOA အနေနဲ့သိကြအတိမပြုနိုင်သေးပါဘူးနှင်းမြုပ်နေတဲ့တင်မောကိုလက်တလောဆယ်ယူရင်ရင်များပြီးရေစီးတန်နေတဲ့အတွက်ဆယ်ယူဖို့မဖြစ်နိုင်သလိုဆယ်ယူရင်လည်းတိုက်ပွဲတွေဖြစ်လာနိုင်တယ်လို့ဒေသခံတူကအခုလိုပြောပါတယ
်အဲဒီစစ်လေကတော့ခြေထဲမြုပ်နေတဲ့အတိုင်းတော့ဘာမှမရတာမှမဟုတ်ဘူးမရဘူးပြဆယ်လို့ကလည်းရင်များနေတာလေရေစီးအတန်နေတော့သူကဆယ်ယူဖို့ဆိုတာခက်ခဲရှိတယ်လေဒီစော်ဒီရဲ့ထိမြုပ်နေပြီဖြစ်နေတဲ့ခါကျတော့သူတို့လာပြီးဆယ်ယူတယ်ဆိုရင်လည်းတော်လိုင်းရင်အားသူဒီဒုက္ခကိုဖွဲ့ရပြစ်ခတ်တတ်ခိုက်မှာပဲဒီကောင်ကောင်ကြီးဖွဲ့ရတော့ရောက်ချင်ရဲ့ဆိုရင်လည်းသူတို့ဖွဲ့ရချစ်ခတ်တက်ခိုက်မှာအဲ့ဒါဆိုတော့လုံချင်မှုကတော့လုံးဝမရှိဘူ
းအခုတင်မောနှမြုပ်ခဲ့ပြီးတဲ့နောက်ကျန်တဲ့စစ်ကောင်စီတင်မောတွေဆက်လက်ဆုံဆင်းသွားပြီးဖြစ်တယ်လို့အခုဆိုရင်ကဏီမျိုးနယ်တဲကိုရောက်ရှိနေပြီလဲဖြစ်ပါတယ်စစ်တပ်ဟာအေယာဝတီမြစ်နဲ့ချင်းတွင်းမြစ်ကြောင်းတွေမှာတင်မောတွေကိုအုံပြုပြီးလူလက်နက်နဲ့ရိတ်ခါတွေတဲယူပို့ဆောင်တာတွေလှုပ်ဆောင်နေပါတယ်ဒါအပြင်မြကန်နဘေးကသူတို့ကိုထောက်ခံတဲ့ကြေးရွာတွေကိုရိတ်ခါပို့ဆောင်တာတွေလူတင်ဆောင်တာတွေလည်းရှိတယ်လို့ဒေသခံတွေကပြောပါတယ်အခုလိုမြေကျောင်းကနေတင်မောတွေနဲ့တဲယူပို့ဆောင်တာတွေလို့စစ်တပ်အုံပြုတဲ့ဆက်လေတွေတင်မောတွေကိုဒေသခံကာကွယ်ရေးတပ်ဖွဲ့တွေကပြစ်ခတ်တာတွေလည်းရှိပြီးတိုက်ပွဲတွေမကြာခဏဖြစ်နေတာပါစစ်တပ်ရဲ့တင်မောတွေကလည်းမြကန်ဘေးတလျှောက်ကြေးရွာတွေရှိရာကိုလက်နက်ကြီးလက်နက်ငယ်တွေနဲ့ပြစ်ခတ်တာကြောင့်အဲ့လိုကြေးရွာတွေမှာလက်နက်ကြီးကြီးကြားရောက်ပောက်ခွဲပြီးလူသေဆုံးတာတွေလည်းရှိပါတယ်ဒီလိုအခြေအနေတွေကြောင့်ပဲစစ်တပ်ကတင်မော့တွေဖြတ်တန်းသွားတဲ့အခါတွေမှာမြစ်ကမ်းနီးကြေးရွာတွေကဒေသခံတွေမကြာခဏတင်းရှောင်နေကြရပါတယ်ခင်ဗျာ
စကိုင်းဘက်မင်းကင်းမြို့နီးစစ်ကောင်စီရဲ့နေမြင့်မှုမှာပျောက်ဆုံးနေသူအများအပြားရှိတာကိုကိုစော်ဝင်းလိုင်းပြောပြခဲ့တာပါအခုတော့မြန်မာတွေပူပူရင်းနှီးမြုပ်နှံလာတဲ့ထိုင်းနိုင်ငံမှာနိုင်ငံခြားသားတချို့နဲ့ပတ်သက်တဲ့ဥရင်နဲ့မညီတာတွေကိုဝင်စစ်ခံနေရတာပါထိုင်းနိုင်ငံမှာလာပြီးရင်းနှီးမြှုပ်နှံမှုနဲ့စီးပွားရေးလှုပ်ရှားတဲ့မြန်မာပြည်သားတွေအပါအဝင်နိုင်ငံသားတွေဟာထိုင်းစိုးရရဲ့သတ်မှတ်ထားတဲ့ဥပဒေတွေအတိုင်းလှုပ်ဆောင်ကြရတာမို့သူတို့ရဲ့လုပ်ငန်းတွေကုမ္ပဏီတွေမှတ်ပုံတင်တာမှာထိုင်းနိုင်ငံသားတွေရဲ့အမြင်ခံရတာအဆုရှေရာဝန်ခံရတာတွေရှိပါတယ်ဒီထက်ကတချို့လုပ်ငန်းတွေဟာတရားဥပဒေနဲ့မညီတဲ့လှုပ်တွေလှုပ်လာတာကြောင့်ထိုင်းစွရတာဝန်ရှိသူတွေကဝင်ရောက်ရှာဖွေစစ်ဆေးတာတွေလုပ်ခဲ့ပါတယ်အပြည့်အစုံကိုမညညိုလင်းပြောပြပေးပါဦးခင်ဗျာ
နိုင်ငံသားတွေဟာထိုင်းအမီခံပြီးလုပ်ငန်းဆောင်ရွက်တာတွေရှိနေတာကြောင့်တန်တရားရှိတဲ့စီးပွားရေးကုမ္ပဏီလုပ်ငန်း439ခုကိုစုံစမ်းစစ်ဆေးနေတယ်လို့ထိုင်းတာဝန်ခံတွေကပြောပါတယ်။ထိုင်းနိုင်ငံစီးပွားရေးဖွံ့ဖြိုးမှုဌာနကနေလက်ရှိ2023ခုနှစ်အတွင်းအထူးသဖြင့်ချင်းမိုင်နဲ့ချွန်ဘူရီဒေသတွေမှာနိုင်ငံသားတွေကထိုင်းအမီခံပြီးစီးပွားရေးလုပ်ငန်းမျိုးစုံကိုလုပ်ကိုင်နေတာတွေ့ခဲ့လို့စုံစမ်းစစ်ဆေးနေတဲ့အကြောင်းလက်ထောက်ညွှန်ကြားရေးမှူးချုပ်ဂျီတာကွန်ဝေါန်ခါတီကွန်ကပြောတာပါထိုင်းနိုင်ငံသားတွေကိုလုပ်ငန်းမှာအစုရှယ်ယာဝင်အနေနဲ့ထားရှိတာလုပ်ငန်းပိုင်ရှင်အဖြစ်အမိခံခိုင်းတာတွေကိုထိုင်းမှာစီးပွားရေးလုပ်နေကြတဲ့မြန်မာနိုင်ငံသားပိုင်လုပ်ငန်းကုမ္ပဏီတွေမှာလည်းအများကြီးတွေ့ရပါတယ
်ထိုင်းနိုင်ငံမှာလက်ရှိမြန်မာလုပ်ငန်းရှင်တွေများသောအဖြစ်လုံခြုံနေတဲ့အရာတွေကတော့ဒီတိမ်ပို့ဆောင်ရေးလုပ်ငန်းတွေတိုးလုပ်ငန်းတွေအခုဆို property လုပ်ငန်းတွေတောင်ရှိလာကြပြောများလာကြလဲပင်စားသောဆိုင်လုပ်ငန်းတွေပေါ့နော်တချို့ကြောက်လဲဒီအထည်ချုပ်လူမျိုးဆိုင်လေးတွေလည်းလုပ်နေရရှိတယ်နိုင်ငံသားတွေကထိုင်းလူမျိုးတွေနဲ့ဆက်တူ share လုပ်တဲ့ဆိုတဲ့အရာတော့ထိုင်းနိုင်ငံရဲ့ဥပဒေတစ်ခုကြောက်ပေါ့နော်အဲ့ဒီမှာမှနိုင်ငံသားတိတိုင်ကြီးပဲလုပ်ငန်းဆောင်ရွက်မှုကုမ္ပဏီလုပ်လို့ရတယ်ဒါမှမဟုတ်အဲ့ဒါ foreign business license ဆိုတဲ့ဥစ္စာကိုရှောက်ရတယ် FPS ရှောက်ရတယ်FPA လျှောက်တဲ့အချိန်မှာသူကရင်းနှီးမှုများမှရမှာရင်းနှီးမှုများရမယ်တစ်ချက်ပြီးရင်ဟို FPA license လျှောက်တဲ့အချိန်မှာအဆင်ဆင်ခက်ခဲမှုတွေအများကြီးရှိတဲ့အတွက်ကြောင့်ဟို license အောင်ဖို့ကလည်းမလွယ်ဘူးမလွယ်တဲ့အတွက်ကြောင့်ဒီထိုင်းနိုင်ငံသားတွေကိုစက်တူ share လောက်ကြပါဘောနော်စက်တူ share မှာတချို့ကြတော့လေဒီထိုင်းနိုင်ငံသားထက်ထက်ဝင်တကယ် share လုပ်နေတဲ့ company တွေရှိတယ်လို့တချို့ကြလည်းဟန်ပြ share ရှိတယ်ဟန်ပြ share ဆိုတာကတော့ဟိုဒီထိုင်းနိုင်ငံသားတယောက်ကိုအခါကြေးငွေပေးတယ်ဒါမှမဟုတ်ရင်လားငွေကြေးဖြစ်ဖြစ်ပေးပြီးတော့ဟိုဟန်ဟိုကိုယ်ကုမ္ပဏီထဲမှာဟန်ပြရှယ်ယာတဦးနေနဲ့ဆွဲထည့်ထားတာပေါ့နော်အဲ့လိုထည့်ထားတဲ့ဥစ္စာကဟိုကိုယ်လုပ်ငန်းကဘာလုပ်နေလဲဆိုတာကိုသူတို့လည်းပြီးမသိဘူးတချို့ကြောက်လည်းဟိုခါကြေးငွေရပြီးရောဆိုဒီတိုင်းမနေဘူးအဲ့ဒီချိန်မှာနောက်ွယ်မှာဒီခုနကပြောတဲ့ online လောင်းစားဂိမ်းတို့နော်ငွေကြေးခွာချတဲ့ဥစ္စာတွေမျိုးစုံလောက်လာတဲ့ဥစ္စာတွေပေါ့နော်အဲ့အဲ့ဒါတွေကိုကြောက်စစ်စုံနှန်းစစ်ဆေးမှုတွေဖြစ်လာတာပေါ့
ခီးသွားလုပ်ငန်းနဲ့ဆက်ဆက်လုပ်ငန်းတွေအိမ်ချမ်းမြေလုပ်ငန်းတွေဟိုတယ်နဲ့အပန်းဖြေတဲခုခံဝန်ဆောင်မှုတွေမှာအထူးကစုံစမ်းစစ်ဆေးနေတယ်လို့ထိုင်းအစိုးရတာဝန်ခံတွေကပြောပါတယ်။ဒါကြောင့်ဒီလိုလုပ်ငန်းတွေနဲ့ဆက်ဆက်မှုရှိနေတဲ့မြန်မာလုပ်ငန်းရှင်တွေအနေနဲ့လည်းထိုင်းအစိုးရကသတ်မှတ်ထားတဲ့ဥပဒေစည်းမျဉ်းစည်းကမ်းတွေအတိုင်းလှုပ်ဆောင်တဲ့လို့ကိုနေထူအောင်ကအကြံပြုပြောဆိုပါတယ်
။ရိုးရိုးတသားလုပ်နေတဲ့ကုမ္ပဏီတွေပေါ်လဲစစ်ဆေးမှုတွေရှိလာနိုင်တာပေါ့နော်။အဲ့ဒီစစ်ဆေးမှုတွေရှိလာနိုင်တဲ့အတွက်ကြောင့်ရိုးတသားလုပ်နေတဲ့ကုမ္ပဏီတွေအနေနဲ့ကလည်းသက်ဆိုင်ရာဌာနတွေကိုဆောင်တဲ့အခွန်တွေကိုလာစဉ်ခွန်နှစ်စဉ်ခွန်ပုံမှန်လေးဆောင်ပေးဖို့လိုအပ်ပါတယ်ဌာနဆိုင်တွေဆောင်တဲ့ချိန်တိုင်းဒီCBA CBA လက်မှတ်ရထားတဲ့အကောင့်ဟို audit တွေ audit company ကိုအနှံ့ပြီးတော့ဆောင်ရတာတော့အဆင်ပြေဆုံးလို့ကျွန်တော်မြင်တယ်ပေါ့နော်ဒီ company တွေကကိုယ့်ရဲ့ဟိုလာစဉ်နှစ်စဉ်ဆောင်တဲ့အခွန်တွေကိုထိန်းသိမ်းပေးတယ်ပြီးလို့ရှိရင်ကိုယ့်ကုမ္ပဏီရဲ့ကုမ္ပဏီတိုင်းကလုပ်ငန်းတွေမတူကြတော့ကိုယ့်လုပ်ငန်းရဲ့ကုမ္ပဏီတွေရဲ့ကုမ္ပဏီပိုင်းနဲ့ဆိုင်တဲ့ဥပဒေတွေကိုအကြံဉာဏ်ပေးတာမျိုးတွေလည်းသူတို့ကလုပ်ပေးတယ်ဗျဟုတ်ဒီလုပ်ငန်းရှင်တွေအကုန်လုံးပေါ့နော်ကျွန်တော်ဟိုပြောချင်တာတော့ဟိုအလုပ်ကိုင်းနေအားလုံးစိတ်မြေကြပါပြီဟောဟိုသူတို့သတ်မှတ်ထားတဲ့ဥပဒေဘောင်တွင်းတွေကတက်နိုင်တဲ့လောက်လှုပ်ဆောင်ရင်းနဲ့လုပ်ငန်းတွေကိုရှေ့ဆက်ပြီးတော့အောင်မြင်ပါပြီလို့ဆုတောင်းပေးခြင်းပါတယ်
။ထိုင်းနိုင်ငံကချင်းမိုင်ချင်းရိုင်ဖူခဲဆူရတ်ဌာနီချွန်ဘူရီရယောင်ပရာချုကရီကန်တက်ချ်ဘူရီနဲ့ဘန်ကောက်ခရိုင်တွေမှာအထူးစစ်ဆေးနေပြီးကမ္ဘာလှည့်ခရီးသွားဌာနအထူးစုံစမ်းစစ်ဆေးရေးဌာနကမ္ဘာလှည့်ခရီးသွားရဲတပ်ဖွဲ့နဲ့လူဝင်မှုကြီးကြပ်ရေးဌာနတွေပူးပေါင်းပြီးစက်မှန်စစ်ဆေးနေရပါကနဦးစစ်စေးတွေ့ရှိချက်အရာချင်းမိုင်နဲ့ချွန်ဘူရီခရိုင်တွေမှာထိုင်းနိုင်ငံသားတွေရှယ်ယာပါဝင်ထားတဲ့ကုမ္ပဏီတစ်ခုဟာလုပ်ငန်းမျိုးစုံ269ခုမှာလုပ်ကိုင်နေပြီးစီးပွားရေးကုမ္ပဏီ184ခုအိမ်ချမ်းမြေလုပ်ငန်းမှာ60ကမ္ဘာလှည့်ခီးသွားလာရေးနဲ့ဆက်ဆက်တဲ့လုပ်ငန်းကုမ္ပဏီ6ခုဟိုတယ်နဲ့အပန်းဖြေတဲခိုကန်ဝန်ဆောင်မှုကုမ္ပဏီ4ခုအပါအဝင်လက်လီဆိုင်တွေတည်ယူပို့ဆောင်ရေးနဲ့လေယာဉ်စိုက်ပျိုးရေးလုပ်တဲ့ကုမ္ပဏီ15ခုကိုတွေ့ရှိထားတယ်လို့တာဝန်ခံတွေကပြောပါတယ်ရှင်။ကျမညညလွယ်မှာ
မြန်မာတွေပါပိုရင်းနှီးညွှန်းနှံလာတဲ့အချိန်မှာနိုင်ငံခြားနဲ့ပတ်သက်တဲ့လုပ်ငန်းတချို့စစ်ခံနေရတာကိုမတ်ညိုလင်းပြောပြခဲ့တာပါ။ကျက်သားရိညာရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။ဒါပေမဲ့ဒုတိယပိုင်းမှာဥရောပရဲ့သုံးသက်ချက်အပါအဝင်အပတ်စဉ်ကဏ္ဍတွေလာဖို့ရှိသေးတာမို့ဆက်နားဆင်ကြည့်ရှုပါအောင်ခင်ဗျာ
။ VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ။ VOA Telegram စာမျက်နှာလိပ်စာ t.me/bamisviewnews မှာ join လုပ်ပြီးချိတ်ဆက်လိုက်တာနဲ့ထိတ်တန့်ရောက်သတင်းတွေကိုဖြန့်ချိချိန်နဲ့တပြိုင်နက်တည်းရရှိနိုင်ပါပါ။ VOA Telegram တရားဝင်စာမျက်နှာက VOA Bammy ဆိုတဲ့နာမည်နဲ့လူမအပြာရောင်အမှတ်လေးပါတာဒီပြုစီစမှာရှင်။ VOA သတင်းနဲ့ပြည်သက်တူစီအမြန်ဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ
်။မင်္ဂလာညချမ်းပါသောတာရှင်များခင်ဗျာ။ VOA American တိုင်းရဲ့ September 22ရက်ကျတာရင်းညအစီအစဉ်တွေကို American ပြည်ထောင်စီ Washington DC မြို့တော်ကနေလိုင်းဒိုမီတာ3252တို့ကနေည10နာရီတိဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ဒါအပြင် VOA ရဲ့ website Facebook နဲ့ YouTube မှာလည်းတစ်ချိန်တည်းထုတ်လွှင့်ခြင်းအတွင်းဆက်ပြီးတော့နားဆင်ကြည့်ရှုနိုင်ပါတယ်။အခုဒုတိယပိုင်းဆက်လွှင့်ပေးမယ်ကျတာရင်းညအစီအစဉ်တွေမှာတော့ကျတာရင်းညတိုင်းထုတ်လွှင့်ပေးနေကြအပတ်စဉ်ကဏ္ဍတွေကကျွန်တော်ပြောပြနေကြကျမ်းမာရေးကဏ္ဍနောက်တိုင်းရင်းဒေသသတင်းတောက်တွေရဲ့တိုင်းရင်းဒေသကသတင်းလွှာစတဲ့အပတ်စဉ်ကဏ္ဍတွေမတိုင်ခင်အခုအရင်ဆုံးတော့ဥအောင်ခင်ရဲ့မြမရေးသုံးသက်ချက်ကိုနားဆင်ကြည့်ရှုအောင်ပါပြည်သူခုခံတော်လှန်စစ်နှစ်နှစ်ခေါင်းစဉ်နဲ့သုံးသက်ထားပါတယ်နှွေဦးတော်လှန်ရေးမှာအားနည်းချက်တချို့ရှိပေမဲ့အောင်မြင်တာတွေလည်းအများကြီးရှိကြအောင်ဥအောင်ခင်ကသုံးသက်ရေးသားထားပြီးကိုညံဝဲအောင်နဲ့အတူတင်ပြထားတာကိုတဝါကြီးနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
အနာလင်းတက်ကဆန္ဒပြသူတွေကိုပြစ်ခတ်တပ်ပြပြီးမကြမီမှာပြည်သူလူထုဟာရှိတဲ့လက်နဲ့နဲ့ခုခံတိုက်ခိုက်ကြပါတယ်တဲနာလက်နဲ့ကင်တွေထိမ့်ချုပ်တဲ့ဒေသမှာစစ်လက်နန်းတဲပြီးစစ်ကောင်စီကိုအပြုတ်တိုက်ဖို့တနိဋ္ဌန်ချကြပါတယ်။ဆေအနာသိမ့်ပြီး3လအကြာမှာပြည်သူ့ကာကွယ်ရေးတပ်ကိုဖွဲ့စည်းပြီး9လအကြာမှာစစ်ကောင်စီကိုတွန်းလှန်တိုက်ပြဖို့အမျိုးသားညီညွတ်ရေးအစိုးရကစစ်ကြေညာပါတယ်။9လအတွင်းပြည်သူ့စစ်အင်အားကြီးထွားလာတာပါပဲ။အခုတော့စစ်အာဏာရှင်ကိုတော်လှန်နေတာနှစ်နှစ်ကျော်သွားပြီမို့ NUG အမျိုးသားညီညွတ်ရေးအစိုးရကအစိုးရခါစားထုတ်ပြန်ထားပါတယ်ပြည်သူ့ကာကွယ်ရေး PDF တိုင်ရင်း293ရင်းဖွဲ့စည်းထားပြီးတိုင်ရင်းအသစ်68ရင်းကိုဖွဲ့စည်းဖို့ပြင်ဆင်နေတယ်လို့ဆိုပါတယ်မြို့နယ်250ကျော်မှာပြည်သူ့ကာကွယ်ရေးအဖွဲ့ပကပတွေကိုဖွဲ့စည်းထားတယ်လို့ဆိုပါတယ်ပြန်ကျင်းနေတဲ့တော်လှန်ရေးအင်အားစုတွေကိုအမိန်ပေးကုကဲမှုစနစ်အောင်မှာထားနိုင်ပြီလို့ပေါ်ပြပါတယ်တိုင်းရင်းသားတော်လှန်ရေးတပ်တွေနဲ့ပူးပေါင်းပြီးမဟာမိတ်တပ်ကြီးတည်ထောင်လိုက်တဲ့သဘောဖြစ်ပါတယ
်စစ်တင်နံပေးနိုင်မှုမဟာမိတ်တိုင်းရင်းသားတော်လှန်ရေးအဖွဲ့နဲ့ပူးပေါင်းဆောင်ရွက်မှုစစ်မျက်နှာအသစ်ဖွင့်လှစ်နိုင်မှုစတာတွေဟာခုခံစစ်ရဲ့အောင်မြင်မှုတွေဖြစ်ပါတယ်တနင်္သာရီမန္တလေးပဲခူးမြပြည်တော်နေမြင်နဲ့မွန်ပြည်နယ်တွေမှာစစ်မျက်နှာအသစ်တွေဖွင့်နိုင်ခဲ့ပါတယ်ခုခံတွန်းလှန်စစ်နှစ်နှစ်ကာလမှာတိုက်ပွဲပေါင်း9900ဝန်းကျင်ဖြစ်ပွားပြီးစစ်ကောင်စီအင်အား3000ကျော်ကိုခြေမုံခဲ့တယ်လို့ဆိုပါတယ်စစ်ကောင်စီရဲ့စုပေါင်းအင်အား12000ခန့်ကျော်ကိုခြေမုံနိုင်တဲ့သဘောဖြစ်ပါတယ်တပ်ပြေးတွေနဲ့အမိတ်မနာခံလို့ထောင်ကျသူတွေလည်းထောင်ချပြီးရှိမယ်လို့ခန့်မှန်းထားပါတယ်စစ်ကောင်စီဟာပြူစောတီပြည်သူစစ်နေကြားသောစစ်မှုထမ်းဟောင်းနဲ့စစ်သားဇနီးမယားကိုပါစစ်မှုထမ်းခိုင်းမှုကြိုးပမ်းနေပါတယ် PDF နဲ့တိုင်းရင်းသားမဟာမိတ်ပူးပေါင်းတပ်ဖွဲ့တွေဟာမြောက်ပိုင်းတိုင်းတောင်ပိုင်းတိုင်းနဲ့အလဲပိုင်းတိုင်းစတဲ့စစ်တိုင်းကြီးသုံးခုနဲ့စကားစတပ်စခန်းတွေကိုသိမ်းပိုက်နေပါတယ
်ခုခံစစ်ပထမစစ်မှာစကားစစစ်စခန်း28ခုကိုသာတိုက်ခိုက်သိမ်းပိုက်နိုင်ပေမဲ့ဒုတိယနှစ်မှာတော့စကားစစခန်း109ခုကိုသိမ်းပိုက်နိုင်ပါတယ်ဒီနှစ်အတွင်းစခန်းသိမ်းပွဲကြောင်း3ဆကျော်ဆင်နွှဲနိုင်တဲ့သဘောဖြစ်ပါတယ်ထူးခြားတာကတော့လွန်ခဲ့တဲ့ February လမှာစကိုင်းမကွေးပဲခူးမန္တလေးရန်ကုန်တိုင်းနဲ့နေပြည်တော်စတဲ့ရှစ်နယ်မြေတလျှောက်မှာ24လကြီးအတွင်းတစ်ပြိုင်တည်းအချိန်များစွာစကားစစကန်းတွေကိုတိုက်ခိုက်နိုင်တာဖြစ်ပါတယ်။လက်နဲ့ကြီးငယ်အများအပြားနဲ့ခဲယမ်းမျိုးစုံကိုလည်းဒုတဲ့နဲ့သိမ့်ပိုင်နိုင်တဲ့အပြင်စစ်ရဟရင်တစည်းနဲ့စစ်လျင်တစည်းကိုတိုက်ခိုက်ပျက်စီးနိုင်ခဲ့တယ်လို့ဆိုပါတယ်။မြို့ပြတွေမှာလည်းလျှက်တပြည့်ရှစ်စင်ကြီးဆင်နွှဲနိုင်ပါတယ်။
ကရင်နီပြည်နယ်မှာစစ်ကောင်စီလက်အောက်ခံရဲကြောင်စောက်တပ်တွေတော်လှန်ရေးဘက်ကိုကူးပြောင်းလာပါတယ်စစ်ကောင်စီတပ်သား3200ကျော်နဲ့ရဲတပ်သား1000ကျော်ပြည်သူတော်လှန်ရေးဘက်ကိုကူးပြောင်းလာကြပါတယ်ဒီလိုပြည်သူဘက်ကူးပြောင်းလာသူတွေကိုလုံခြုံရေးအာမခံချက်ပေးပြီးအနာဂတ်ဖက်ဒရယ်တပ်မှပါဝင်ခွင့်ပြုမယ်လို့ NUG အစိုးရကဆိုပါတယ်ဒီတော်တွင်တော်လှန်ရေးဘက်ကိုကူးပြောင်းလာတဲ့စစ်သားရဲသား400ကျော်ဟာ PDF ရဲဘော်အဖြစ်ခံယူပြီးစစ်ကြောင်းတွေမှာပါဝင်တိုက်ခိုက်နေပါတယ်။နှစ်ဆန်းကနေနှစ်ဆုံးအထိဖြစ်တဲ့တနှစ်စီမံကိန်းရဲ့ရည်ရွယ်ချက်ကတခုတည်းသောကုကဲမှုအောက်မှာမဟာဗျူဟာထိုးစစ်ဆင်နိုင်ရေးပဲဖြစ်ပါတယ်။ဒီအတွက်ပြင်ဆင်နေတာအတော်လေးခရီးရောက်နေပြီလို့ဆိုပါတယ်။ PDF တပ်တွေရဲ့ဆောင်ရွက်ချက်ဟာအားကျစရာကောင်းပေမဲ့ပကပအချို့ဟာတော်လန်ရေးကိုဂုံသိက္ခာကျစေပါတယ
်။စစ်အာဏာရှင်ဆန့်ကျင်လူလူဆန္ဒပြပွဲတွေမရေမတွက်နိုင်အောင်ကျစ်ပါခဲ့တဲ့မကွေးတိုင်းကံကောင်းမြို့နယ်မှာအောက်ကလနေ့ရက်နေ့ကပကဖဆန့်ကျင်ရေးလူမှုဆန္ဒပြပွဲကိုပထမဦးဆုံးအကြိမ်ကျင်းပကြောင်းအေယာဝတီစာဆောင်ကသတင်းပေးပို့ပါတယ် NUG အစိုးရလက်အောက်မှာပေါ်ထွက်လာတဲ့ပြည်သူ့ကာကွယ်ရေးအဖွဲ့ပကဖအချင်းချင်းပြဿနာဖြစ်မှုအခြားအဖွဲ့နဲ့ပြဿနာဖြစ်မှုမိမိကိုယ်တိုင်မတရားမလုပ်မှုစတဲ့ပြစ်မှုတွေများလာတာကိုပြည်သူလူထုကမကျေနပ်ကြတာပါပဲပကဖပြဿနာကိုပွင့်လင်းမြင်သာအောင်ဖြေရှင်းပေးဖို့ NUG ကိုတောင်းဆိုနေကြပါတယ်။လူဦးတော်လာရေးစင်တဲ့သူတွေအာဏာရှင်မဆန်းမှုအလွန်အရေးကြီးတယ်လို့ NUG ယာယီသမရကခုခံတော်လှန်စစ်နှစ်နှစ်ပြည့်နေကပြောသွားပါတယ်။အာဏာရှင်အချင်းစိုးတွေရှိလာရင်တော့ခြေမမကောင်းခြေမလက်မမကောင်းလက်မပြက်ပြက်လာလာဖယ်ထုတ်ရမယ်လို့ဆိုပါတယ်။ပကဖအုပ်ချုပ်ရေးအဖွဲ့နဲ့ပကဖကာကွယ်ရေးအဖွဲ့တွေဟာပြည်သူအသံကိုနွားဆွင့်ပြီးအကောင်းဆုံးဖြစ်အောင်လှုပ်ဆောင်ကြဖို့တိုက်တွန်းထားပါလေ။အသက်ပေးသွားသူတွေနဲ့ကိုလက်အင်ကပေးဆက်ခဲ့ရသူတွေကိုဂုဏ်ပြုကြောင်း NUG ယာယီသမရကမှတ်တမ်းတင်သွားပါလေခင်ဗျာ
။နေဦးဒေါ်လန်ရေးအားနည်းချက်တချို့ရှိပေမဲ့အောင်မြင်တာများတာကိုဥအောင်ခင်ရဲ့မြမရေးသုံးသက်ချက်မှာနားဆင်ကြည့်ရှုခဲ့ရတာပါ။အခုတော့အပစင်ကျမကြီးကဏ္ဍပါအချိန်ပိုင်းအစာမစားဘဲနေတာအကြောင်းပြောပြထားပါတယ်ဒီအချိန်ပိုင်းမစားဘဲနေတာကိုဘာသာရေးရအရင်အစောပိုင်းကာလတည်းကကျင့်သုံးလာခဲ့ပေမဲ့နောက်ပိုင်းမှာကျမကြီးကောင်းကျိုးတွေတွေ့ရှိလာရတယ်လို့ကျမကြီးပညာရှင်တွေကထောက်ပြနေကြပါတယ်အခုလိုအချိန်ပိုင်းမစားဘဲနေဖို့ကဘလို့လှုပ်ဆောင်ရတာဖြစ်ပြီးအဓိကဘလို့ကောင်းကျိုးတွေကိုတွေ့ရှိထားပါလဲဒီအကြောင်းနယူးယောက်မြို့ကော်နယ်တက္ကသိုလ်ကအပြည့်ပြည့်ဆိုင်ရာအစာအာဟာရဆိုင်ရာပါမောက္ခဒေါက်တာခင်မချူကိုကျွန်တော်ပဲမေးမြန်းထားတာကိုနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
ဟုတ်ကဲ့ပမောခဒေါက်တာခင်မချူခင်ဗျာကျွန်တော်တို့ကျန်းမာရေးအတွက်စားသောက်သင့်ပုံကိုအရင်ပြောခဲ့တုန်းကဘလို့စားသောက်တွေစားသင့်ဆင်ကျင်သင့်တာတွေကိုအဓိကပြောခဲ့ပေမဲ့ဒီနောက်ပိုင်းခေတ်စားလာတဲ့ fasting လို့ခေါ်တဲ့ဒီအချိန်ပိုင်းအစာမစားဘဲနေတာပေါ့နော်အဲ့ဒါကရောကျမကြီးအတွက်ဘယ်လိုထောက်ကူပြုမလားဆိုတာကိုအဓိကစနေမှာမို့ဘာကနေစပြီးတော့ရှင်းပြခြင်းလဲဆင်မကြီ
းမှန်ပါတယ်ဒီနေ့ကဘာနဲ့ချီပြီးတော့ဗောနော်ဒီအချိန်ပိုင်းအစာမစားဘဲနေခြင်း intermittent fasting ဗောနော်ဆိုဒါကကြတော့ဒီနေ့ကဘာမှာရေပန်းစားလာတယ်အခုမှတော့မဟုတ်ပါဘူးဆယ်စုနှစ်လောက်မကတော့ဘူးဗောနော်ဒါပေမဲ့ပိုးပြီးတော့ရေပန်းစားလာတယ်ကျမတို့ကျမကြီးရှူတောင်းပါရောဒီစေပညာရှူတောင်းပါရောအဟာရရှူတောင်းပါရောနှစ်ခုလုံးမှာဒါကုထုံးတစ်ခုလို့တောင်ပြောလို့ရတယ်ကျမတို့ patient အနေနဲ့ဒါအများကြီးအသုံးတည့်တယ်ကုထုံးတစ်ခုလိုမျိုးဖြစ်တယ်နောက်ပြီးလို့ရှိရင်သူတေသနာတွေလည်းဒါကျမကိုယ်တိုင်ပါတယ်သူတေသနာတောင်ဒါ15နှစ်18နှစ်လောက်ရှိပြီပေါ့နော်အဲ့တော့အဲ့ဒီကရလာတဲ့ကမ္ဘာလုံးဆိုင်ရာသူတေသနာတွေကလည်းအခုလိုအချိန်ပိုင်းအစာမစားဘဲနေခြင်းကြောင့်ဒီကျမကြီးကောင်းကျိုးတွေအတွက်ဘလို့ရှိလဲဆိုတော့ကမ္ဘာလုံးဆိုင်ရာသူတေသနာတွေတောင်မှဒါတော်တော်ရာခနန်းကျော်သွားပြီပေါ့နော်အဲ့ဒါကိုကျမတို့တစ်နှစ်တစ်ခါ strategic review လို့ပြောတဲ့ကမ္ဘာလုံးဆိုင်ရာဒီ intermittent fasting နဲ့ပတ်သက်သူတေသနာတွေကိုကျမတို့ပြန် review လုပ်ပြီးကျမတို့အကြံပေးတဲ့ paper တွေထုတ်တယ်ပေါ့နော
်ဟုတ်ကဲ့ဆရာမအဲ့တော့ဒီအချိန်ပိုင်းမစားတာကဘလို့ပုံစံမျိုးလောက်ရတာလဲဆရာမကြီ
းဟိုကျမတို့မြန်မာလူမျိုးတွေအတွင်းနဲ့ဆိုလို့ရှိရင်တော့တိတ်ပြီးတော့ဥပမာလေးနဲ့နှိုင်းပြောရမယ်ဆိုလို့ရှိရင်ဒါကျမတို့မြန်မာပြည်ကဗုဒ္ဓဘာသာမှာထေရဝါဒကိုကိုယ်ကဗုဒ္ဓဘာသာတိုင်းပြည်ဆိုတော့ကျမတို့ဝါရင်း၃လဆိုရင်အထူးသဖြင့်ကျမတို့တွေဥပုသ်ဆောင်ကြတယ်ဒါပုံမှန်ကျမတို့လူသားတွေကအဲ့တော့ဒီဖျားသားတော်သမီးတော် တန်၅ရီနဲ့တိလာရှင်နေရတော့တနည်းပံလုံး365ရက်လုံးသူတို့ကတော့ဒီဝိကာလဘောဇနာဆိုတဲ့ညစာမစားဘဲနဲ့ဒီနေကင်း12နာရီရနေပြီးတော့နောက်နေ့မနေ့အာယုံဇွန်အထိဆိုတော့ဒါ18နာရီပေါ့18နာရီတိတိအစာမစားဘဲနဲ့ဖြတ်ထားကြတယ်ဒါကအင်္ဂလိပ်လိုခေါ်တဲ့ intermittent fasting ဆိုတာအဲ့ဒီအောက်မှာသွားပြီးတော့အကျိုးတရားမှုဝင်သွားတယ်ပေါ့နော်အဲ့တော့ဒါ intermittent fasting လို့ပြောတယ်ဒီအချိန်ပိုင်းအစာမစားတာကဆိုရင်ဘာသာရေးအရာလည်းရှိတယ်ဒါကမ္ဘာပေါ်မှာရှိတဲ့ကျွန်တော်တို့ရဲ့ဗုဒ္ဓဘာသာရှိမယ် Christian ဘာသာရှိမယ်အစ္စလာမ်ဘာသာရှိမယ်ဂျူးဘာသာရှိမယ်James ပေါ့နော်ဆိုဒီလိုမျိုးဘာသာကြီးတွေအားလုံးမှာလဲဒီ fasting intermittent fasting ဆိုတာကဟိုးကျွန်တော်တို့မမွေးကြီးနှစ်ပေါင်းအိုးရာနဲ့ချီတဲ့ကေရရှိခဲ့တာလေအဲ့တော့ဘာပဲပြောပြောဒါကဒီအချိန်ပိုင်းအစာမစားဘူးဆိုတာဒီနေ့သိပ္ပံနီးကြဆေးပညာရှုထောင့်နဲ့အဟာရပညာရှုထောင့်ကနေလေ့လာကြတဲ့အခါကျတော့သူတေသနာတွေအများကြီးပဲလှုပ်တော့ပို့ပြီးတော့အကြံပြုချက်တွေပေးရတာပို့ပြီးကောင်းလာတယ်ပေါ့နော
်ဟုတ်ကဲ့ဆရာမအဲ့တော့ရင်တော့ကတော့ဒီဘာသာရေးအရာဟိုစိတ်သက်ရှင်အောင်ဟိုခံနေရှိအောင်စိတ်ကိုထိန်းချုပ်နိုင်အောင်ဆိုတဲ့သဘောမျိုးနဲ့အဓိကအလုပ်ခဲ့ကြတာပေါ့ဆက်မနော
်ဟုတ်ကဲ့
ဒါပေမဲ့အခုလိုကျန်းမာရေးအတွက်အထောက်အကူပြုနေကြတာကိုတော့အဓိကပြောတာမျိုးသိမတွေ့ခဲ့ရဘူးပေါ့နော
်
အခုတော့ဆက်မလို့လေ့လာပြီးတော့တွေ့ရှိလာတဲ့အနေအထားကကျန်းမာရေးအတွက်ပါအထောက်အကူပြုနေတာကိုတွေ့ရတဲ့သဘောပေါ့
ဟုတ်ကဲ့ရှင်အဲ့ဒါကဘာဖြစ်လို့လဲဆိုတော့ကျမတို့ဒီကမ္ဘာလုံးဆိုင်ရာအာရကမ္ဘာလုံးဆိုင်ရာသုတေသနစစ်တမ်းကြီးကောက်တယ်ပြီးလို့ရှိရင်ကျန်းမာရေးစစ်တမ်းကြီးကောက်တယ်ယောဂါတွေဖြစ်ရခြင်းအကြောင်းဘာလို့ဖြစ်တာလဲဆိုအဲ့ဒါတွေအပေါ်မှာမူတည်ပြီးတော့အဲကုထုံးတွေကိုသိပ္ပံတိကျခင်မိတဲ့ဆေးဝါးအနေနဲ့ကုထုံးတယ်အာနောက်ထပ်ခုနရိုးရာယဉ်ကျေးမှုနဲ့ပတ်သက်တဲ့ကုထုံးတွေနဲ့ကုတယ်အဲ့ဒီတည်းမှာဒီ intermittent fasting ကသူကတော်တော်လေးအကျိုးတရားမှုများတဲ့သုတေသနအဖြေကောင်းတွေတွေ့လာရတယ်အဲ့တော့ဒီဥမာဒီအချိန်ပိုင်းအစာမစားဘဲနေလိုက်ခြင်းကြောင့်ကျမရေးအတွက်ဘလောက်ထိအကျိုးသက်ရောက်မှုတွေရှိလဲဆိုလို့ရှိရင်ဒါတော်တော်များများလဲစာရီဖတ်တည်နေဖတ်တော့သိနေကြရတယ်ပေါ့နော
်ဟုတ်ကဲ့ဆရာမအဲ့တော့ဒီအချိန်ပိုင်းမစားတာကြောင့်ဘလို့အကျိုးကျေးဇူးတွေအဓိကရှိလဲဆရာမ
အဓိကကတော့ဒီနေ့ဝိတ်ကျခြင်းတဲ့သူတွေပေါ့နော် weight loss ပေါ့ဝိတ်ချခြင်းတဲ့သူတွေဆိုတော့ခုန overweight ဖြစ်ပြီးတော့ obesity အဝတ်လုံးယောဂခံစားနေရတဲ့သူတွေကဝိတ်ချခြင်းနဲ့ဆိုအဲ့ဝိတ်ချတဲ့နေရာမှာဒီအချိန်ပိုင်းအစာမစားဘဲနေခြင်း intermittent fasting ကိုကုထုံးတစ်ခုအနေနဲ့သုံးလို့ရတယ်ဆိုသုံးတာလည်းအောင်မြင်မှုတွေအများကြီးတွေ့လာရတယ်။နောက်တစ်ခုကကြတော့အဲ့လိုတွေဖြစ်ရခြင်းကလည်းဒီနေ့ကမ္ဘာလုံးဆိုင်ရာကမ္ဘာလူဦးရေရဲ့ကမ္ဘာလူဦးရေဒီနေ့ဆိုရင်ဒါ 8.5 8.1 billion ပေါ့နော်။အဲ့တော့နေတဲ့ကမ္ဘာလူဦးရေမှာအဲ့ကမ္ဘာလူဦးရေမှာလူဦးရေ၈ယောက်ကိုမေးလိုက်လို့ရှိရင်တော့တစ်ယောက်လောက်မှာကအနည်းဆုံးဒီ diabetes မှာအမျိုးအစားနှစ်ပေါ့နော် type 2 diabetes တော့
စီဂျိုပါဆရာမနော
်။ဟုတ်ကဲ့စီဂျိုမှာဒီအမျိုးအစားနှစ်ပေါ့နော်ဒီမျိုးရိုးကြောင့်လာတာမဟုတ်ဘဲနဲ့ကိုယ့်ရဲ့စားတောင့်နေထိုင်မှုစနစ်ကြောင့်ခံစားရတဲ့စီဂျိုယောဂါပေါ့ဆိုအဲ့ဒီ type 2 diabetes ကိုခံစားလာရတဲ့ကမ္ဘာလူဦးရေကတစ်နှစ်တစ်နှစ်အများကြီးများတဲ့များတဲ့များလာတော့ကမ္ဘာလုံးဆိုင်ရာစစ်တမ်းတွေကောက်လိုက်တော့လူတွေတည်သွားခြင်းရဲ့အကြောင်းရင်းတို့သူတွေသနာလောက်လိုက်တော့လေဒီ chronic disease တွေမှာ
ရေရှည်ဖြစ်တဲ့ယောဂါပေါ့ဆရာမနော် chronic ဆိုတော့
ဟုတ်ကဲ့ဟုတ်ကဲ့
နားသာရှင်
းအဲ့တော့ဒီစီဂျိုဆိုတာကြီးကထိတ်ဆုံးကနေပြေးနေတယ်အဲ့တော့စီဂျိုယောဂါကြောင့်တည်တယ်ကင်ဆာယောဂါကြောင့်ပြီးရင်ဒီသွေးတို့ high blood pressure နဲ့ hypertension ပေါ့နော်ဒါတွေကြောင့်သေးတယ်နောက်တစ်ခုကဒီ cardiovascular နှလုံးနဲ့ပတ်သက်တဲ့ယောဂါတွေကြောင့်သေးတယ်နောက်တစ်ခုကကြတော့ဒီအယိုးကြောနဲ့ပတ်သက်တာကတော့နောက်ပိုင်းနည်းတာပေါ့နော်ဆိုအဲ့တော့ဒီလိုမျိုးယောဂါတွေကြောင့်ဖြစ်သွားတယ်ဆိုတော့တေပြောက်မှုဥယျာဉ်များလာတဲ့အဖြေတို့စစ်တမ်းကောက်ပြီးဘယ်လိုကုထုံးနေလဲဘယ်လိုကုကြမလဲဆိုပြီးတော့သူတေသနာအနေနဲ့ရှာဖွေတဲ့နေရာမှာအခုဒီအချိန်ပိုင်းအစာမစားဘဲနေခြင်း intermittent fasting ကတော်တော်ကိုအရေးပါတဲ့နေရာကိုရောက်လာတယ်ဒါသူတေသနာတွေ့ရှိချက်ဒီဒီမှာတော့ကျွန်တော်တို့မှာ statistic ရာဂိုင်းနှုန်းတွေရှိတာပေါ့နော်စရင်းရတော့အဲဘယ်ဟာဆိုလို့ရှိရင်ဘယ်နေရာဂိုင်းနှုန်းဘယ်အမျိုးသမီးဘယ်အမျိုးသားအဲဘယ်အသက်အရွယ်မှာဆိုရင်ဘယ်ဟာကဘလောက်ဒါမျိုးတွေလည်းအများကြီးရှိတယ်အဲ့တော့ဥမာအနေနဲ့ပြောရမယ်ဆိုလို့ရှိရင်ဟိုရိုးရိုးတန်းတန်းလူတစ်ယောက်ကပြောမယ်ဆိုရင်တော့အမလေးစားဖို့တောက်ဖို့တောင်မှမနေ့ရုံးကန်နေရတာအချိန်ဖြတ်ပြီးစားပါလို့ဘာလို့ဆိုတာကကိုယ်နဲ့မဆိုင်တဲ့လူမျိုးပေါ့နော်အဲ့ဒါမတည်ပါဘူးလို့မျိုးဒါမျိုးတွေးကောင်းတွေးနိုင်တယ်ဒါလည်းမမှန်ဘူးလားဆိုတော့မှန်ပါတယ
်ဟုတ်ကဲ့အဲ့ဒီတော့ဘယ်လိုမျိုးနားလည်အောင်ထောက်ပြခြင်းလဲဆင်မိုင်
အဲ့တော့ဘဝကိုရုန်းကန်နေတဲ့နေရာမှာမနေ့စာညစာနေကင်းစာတော့ရတာလေးနဲ့လက်တကမ်းမှာဘဝအသက်ရှင်တန်ရေးအတွက်လူပြီးစားနေရတဲ့ဒုက္ခတွေကြုံနေရတဲ့ကျွန်တော်တို့မြန်မာပြည်လိုနေရာမျိုးမှာအခုလိုအချိန်ကြာပြီးစားပါဆိုတာကိုပြောတဲ့အခါမှာနားထောင်နေတဲ့လူတွေအနေနဲ့ပေါ့နော်ဒါမျိုးထင်ကောင်းထင်တဲ့လူတွေလည်းရှိတယ်ဒီအတွက်လည်းကျွန်တော်တို့ကဒါလက်ခံပေးရမှာပဲလေအဲ့တော့ဒါပေမဲ့အဲ့ဒါကြောင့်ပြဿနာကြီးဖြစ်ပြီးတည်သွားတာဘယ်ဆင်းမှတော့မကုနိုင်တဲ့လူတွေရတယ်ရာဂိုင်းတော့အများကြီးတိုးလာတယ်ဒါကြောင့်မို့လို့ဒီလိုအချိန်ပိုင်းမစားဘဲနဲ့ဖြတ်ထားခြင်းကြောင့်ကျန်းမာရေးအတွက်ဘလောက်ထိကောင်းကျိုးလေးတွေရှိရဲဆိုတာကိုတော့ကျွန်တော်တို့ဒါပြောသင့်တယ်ပေါ့နော
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာမ
အချိန်ပိုင်းအစာမစားပဲနေတာကကျန်းမာရေးအကျိုးရှိတာကိုကျွန်တော်ပြောပြခဲ့တဲ့ကျန်းမာရေးကဏ္ဍမှာနားဆင်ကြည့်ရှုခဲ့ရတာပါအခုတခါတော့အပတ်စဉ်ပြောပြနေကြတိုင်းရင်းဒေသကသတင်းလွှာအစီအစဉ်ကိုဆက်နားဆင်ကြည့်ရှုရမှာပါထိုင်းမြန်မာနယ်စပ်ကဖျားသုံးစုမြို့ကို KNU ကရင်မျိုးသားအစည်းအရုံးကအုပ်ချုပ်ရေးချလိုက်တာ NCA တနင်္ဂနွေလုံးအပြည့်ရစာချုပ်ပေါ်တော့ KNU အတွင်းတချို့သဘောထားကွဲလာတာစစ်ကောင်စီကစကိုင်းဘက်ကသာမှာရွာတွေကိုမိရှို့တာနဲ့ရှမ်းဘက်တောင်ရလုတ်ခွင်လုတ်ကင်ခွင်ပိတ်ပင်ခံရတာအပါအဝင်တိုင်းရင်ဒေသကသတင်းတွေကိုပြောပြထားပါတယ်ဒီစီစဉ်ကိုတော့ FVR လို့သူကခေါ်တဲ့နေဆက်ဒေသတိုင်းရင်သတင်းတောက်ဝိုင်းတော်သားတွေအဖွဲ့ကတင်ဆက်ပေးထားတာကိုတဝါကြီးနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလွှာကကြေဆိုပါရစေ။မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။ကျွန်မအမီပါ။နေဆက်ဒေသတိုင်းသားသတင်းနောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့ထိုင်းမြန်မာနယ်စပ်ကဖျားသုံးစုမျိုးကို KNU ကထိန်းချုပ်ထားပြီးအုပ်ချုပ်ရေးလုပ်ငန်းတွေကိုစတင်ဆောင်ရွက်နေပါပြီ။စစ်ကောင်စီတင်မောကနေတက်လာတဲ့စစ်သားတွေဟာကတားမြောက်ဘက်မှာရှိတဲ့ရွာကိုမီးရှို့ပြီးတော့အရသာ9ယောက်ထပ်မင်းဲကိုတတ်သွားပါတယ်။တရင်လွားတွေထဲမှာတော့ရှမ်းတောင်ရွာငံမျိုးနယ်ထဲမှာစစ်တပ်ကတောင်ရလုံကန်ခွင်ကိုပိတ်လိုက်လို့တောင်သူတွေစာဝတ်နေရေးခက်ခဲလာမှာကိုစိုးရိမ်နေကြတဲ့အကြောင်းတွေကိုနားဆင်ရဖို့ရှိပါတယ်။
ကျမကနန်းဟောင်မာရှင်သတင်းတွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါ။ကရင်ပြည်နယ်ကြာရင်စိတ်ကြီးမြို့နယ်ထိုင်းမြန်မာနယ်ဆက်ရှိဖရဲသုံးစုမြို့ကို KNU ကရင်အမျိုးသားအစည်းအရုံးတမဟာ6ကထိန်းချုပ်ထားပြီးအုပ်ချုပ်ရေးလုပ်ငန်းတွေလည်းစတင်ဆောင်ရွက်နေတယ်လို့နယ်မြေခံ KNU တာဝန်ရှိသူတွေကပြောပါရယ်။စစ်ကောင်စီရဲ့အထွေထွေအုပ်ချုပ်ရေးဦးစီးဌာနယုံ၊စီပင်တရာယုံ၊လူဝင်မှုကြီးကြပ်ရေးနယ်ပြည်သူ့ရင်အားဦးစီးဌာနယုံ၊မိသက်ဦးစီးဌာနယုံ၊စစ်ဘက်ဆိုင်ရာစုံစမ်းရေး၊စာရဖနဲ့တခြားဌာနဆိုင်ရာယုံတွေကိုပြီးခဲ့တဲ့ဇန်နဝါရီလကတည်းကတော်လှန်ရေးပူးပေါင်းတပ်ဖွဲ့တို့ဝင်ရောက်ရှင်းလင်းခဲ့တာဖြစ်ပါတယ်။ KNU တပ်မဟာ6ရဲ့အုပ်ချုပ်မှုရန်တရားကိုပြီးခဲ့တဲ့ဇွန်နဲ့ဇူလိုင်လကစတင်အကောင့်ထဲပေါ်ဆောင်ရွက်ခဲ့တာဖြစ်ပြီးအဲ့ဒီဒေသမှာရှိတဲ့တခြားလက်နက်ကိုင်အဖွဲ့တွေကလည်းကန့်ကွက်နောက်ရှတာမရှိဘူးလို့ KNU တပ်မဟာ6မြို့နယ်တာဝန်ရှိသူတယောက်ကပြောပါတယ်
။ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်မှာစစ်ကောင်စီတပ်နဲ့တအောင်းပလောင်အမျိုးသားလွတ်မြောက်ရေးတပ်မတော် TNL ရုကြာပြန်လည်ဖြစ်ပေါ်တဲ့တိုက်ပွဲကြောင့်နေအိမ်တွေထိခိုက်ခဲ့ပြီးဒေသခံလည်း3ယောက်ထက်မနည်းတံရရရှိခဲ့ပါတယ်။ပစ်ခတ်မှုဟာစက်တင်ဘာလ19ရက်နေ့ကမူဆယ်မြို့နယ်ဆယ်လန့်ကြီးရွာအနီးမှာဖြစ်ပွားခဲ့တာပါ။စစ်တပ်ဟာတိန်လုံကြီးရွာအုပ်စုစန်းစာကြီးရွာဘက်ကိုလက်နက်ကြီးတွေနဲ့ပစ်ခတ်လို့နေအိမ်နှလုံးထိခိုက်ပျက်စီးခဲ့ပြီးတော့အသက်50အရွယ်ပါနန်းလင်းပါနန်းစွန်းနဲ့အသက်18နှစ်အရွယ်မင်းကလေးတူတို့ကြီးစားထိမှန်တန်ရာရခဲ့ကြပါတယ်။နှစ်ဖက်တပ်တွေဟာနေတိုင်းလူလူပြစ်ခတ်မှုဖြစ်နေကြပြီးလက်ရှိမှာဒီသားခံတွေရဲ့လေယာဉ်လုပ်ငန်းခွင်ဝင်ချိန်ဖြစ်တာကြောင့်ရက်ရွာနေအိမ်နဲ့ဝေးတဲ့တောတောင်တွေထဲသွားပြစ်ခတ်ဖို့တောင်းဆိုနေကြပါတယ်။
ရှမ်းပြည်မြောက်ပိုင်းမူဆယ်နယ်မိုးကုတ်မြို့နယ်တို့မှာစစ်ကောင်စီတပ်နဲ့တအန်းအမျိုးသားလွတ်မြောက်ရေးတပ်မတော် PSLF TNLA တို့အကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်။ဇူလိုင်လ23ရက်နေ့ကလေးကဖြစ်ပွားခဲ့တဲ့တိုက်ပွဲဟာရပ်တန့်သွားတာမရှိဘဲစက်တင်ဘာလ18ရက်နေ့အထိဆက်လက်ဖြစ်ပွားနေတယ်လို့ PSLF TNLA ကစက်တင်ဘာလ18ရက်နေ့ကသတင်းထုတ်ပြန်ထားပါတယ်။စစ်ကောင်စီတပ်ကထိုးစစ်ဆင်လာတဲ့အတွက်တိုက်ပွဲဖြစ်ပွားခဲ့ပါတယ်။တိုက်ပွဲဖြစ်ပွားပြီးတဲ့နောက်စစ်တပ်ကလွယ်ကျယ်တော့တပ်စခန်းကနေဟိုပေါ်နားထမ်းလွယ်ပက်မန်ကန်ရွာအနီးကိုလက်နက်ကြီး63ကျိန်ပစ်ခတ်ခဲ့တဲ့အပြင်105မိုင်တပ်စခန်းကလည်းတိုက်ပွဲဖြစ်ပွားရာနေရာနဲ့နမ်ကတ်ရွာအနီးကိုလက်နက်ကြီး6ကျိန်ပစ်ခတ်ခဲ့တယ်လို့ဆိုပါတယ်
စစ်ကောင်စီတင်ဘောကနေတက်လာတဲ့စစ်သားတွေဟာစကိုင်းတိုင်းကသာမြောက်ဖက်မှာရှိတဲ့တုတ်ကြီးရွာကိုမီးရှို့ပြီးအရက်သား9ယောက်ထက်မနည်းကိုအစုလိုက်အပြုံလိုက်တတ်သွားတယ်လို့ဒေသခံတွေကပြောပါတယ်စက်တင်ဘာလ18ရက်နေ့မနေ့9:50မိနစ်ခန့်မှာပမော်မြို့ကိုစံတက်လာတဲ့စစ်တပ်ရဲ့ရိုက်ခါတင်တင်ဘော6စီးကိုဒေသခံကာကွယ်ရေးတပ်တွေနဲ့ KIA ပူးပေါင်းတပ်တွေရဲ့တိုက်ခိုက်တာကိုခံရပြီးနောက်စစ်သားတွေကကမ်းပေါ်တက်လာကတုတ်ကြီးရွာနဲ့ရင်းနေရွာတို့ကိုမီးရှို့ဖျက်ဆီးခဲ့တာလို့ဒေသခံတွေကပြော ောပါတယ်စစ်ကောင်စီတပ်ရဲ့မီးရှို့မှုကြောင့်ရေနေပုံရိပ်ကြောင်းနဲ့အိမ်အလုံး30လောက်မီးလောင်ခဲ့ပြီးမီးလောင်တဲ့အိမ်တစ်လုံးတည်းကနေအလောင်းနှလောင်းတွေ့ရှိခဲ့တယ်လို့အဆက်အသွယ်မရဘဲပျောက်ဆုံးနေသူတွေလည်းရှိတယ်လို့ရေနေရွာသားတယောက်ကဆိုပါတယ်
ချင်းပြည်နယ်မှာနှစ်ကျော်ကာလအတွင်းမြေမြုပ်မိုင်းကြောင့်ကလေးငယ်နဲ့အမျိုးသမီးတွေအပါအဝင်အရက်သားပြည်သူအယောက်20သေဆုံးပြီး38ယောက်ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ကျင်းလူအခွင့်အရေးအဖွဲ့ CHRO ကပြောပါတယ်မြေမြုပ်မိုင်းကြောင့်သေဆုံးသူတွေထဲမှာကလေးတယောက်နဲ့အမျိုးသမီး4ယောက်အပါအဝင်စုစုပေါင်းပြည်သူအယောက်20သေဆုံးခဲ့တာလို့ CHRO ကဆိုပါတယ်ဒါအပြင်မိုင်းပောက်ကွဲမှုကြောင့်ထိခိုက်ဒဏ်ရာရရှိသူကလေး3ယောက်နဲ့အမျိုးသမီး11ယောက်အပါအဝင်ပြည်သူစုပေါင်း38ယောက်ရှိပြီးခြေပြက်လက်ပြက်မှုတွေကြောင့်ဒုက္ခတဘဝကိုရောက်နေကြရတယ်လို့ CHRO ကစီမံကိန်းဒါရိုက်တာဆလိုင်းမာညဲလျံကပြောပါတယ်
ကြခိုင်ပြည်နယ်မှာအောင်မြို့မှာအရက်သားတယောက်ကိုပြည်သူ့ကကွယ်တပ် PDF နဲ့ဆက်သွယ်တယ်လို့ဆွဆွဲပြီးစစ်ကောင်စီတပ်ကဖမ်းဆီးလိုက်ပါတယ်ဖမ်းဆီးခံရသူကမန်အောင်မြို့ပေါ်မှာနေတဲ့အသက်50ကျော်အရွယ်ဗမာလူမျိုးဦးစီသူခေါ်ဦးကောင်းဖြူဖြစ်ပြီးစက်တင်ဘာလ18ရက်နေ့ညနေပိုင်းမှာစစ်တပ်ကသူ့ရဲ့နေအိမ်ကနေဖမ်းသွားတာဖြစ်ပါတယ်လက်ရှိမှာဖမ်းဆီးခံထားရတဲ့ဦးစီသူကိုပုံမှန် 905 ကကြီးနဲ့အမှုဖွင့်ထားတယ်လို့နေဆက်သူတယောက်ကပြောပါတယ်စစ်အာဏာသိမ်းပြီးနောက်မန်အောင်မြို့နယ်အတွင်းစနပြမှုတွေမှာပါဝင်တဲ့လူငယ်တွေကိုစစ်တပ်ကခေါ်ယူစစ်ဆေးခံခဲ့ရသူအနည်းဆုံး10ယောက်လောက်ရှိခဲ့ပါတယ
်အခုဆက်ပြီးသတင်းလွှာတွေကိုတင်ဆက်ပြီးသွားမှာပါရွှေပြည်နယ်တောင်ပိုင်းရွာငံမြို့နယ်နဘန်းကြီးရွာမှာစစ်ကောင်စီတပ်ကတောင်ရလုတ်ခွင်ကိုပိတ်လိုက်လို့တောင်သူတွေစားဝတ်နေရေးခက်ခဲလာမှာကိုစိုးရိမ်နေကြတဲ့အကြောင်းကျွန်မအမြန်နေတင်ဆက်ပေးချပါရယ်ရွာငံပြည်သူ့ကာကွယ်ရေးတပ် YPDF နဲ့စစ်ကောင်စီတပ်တို့အကြားထိတွေ့မှုဖြစ်ပြဲနောက်ပိုင်းစက်တင်ဘာလ5ရက်နေ့ကစလို့ကျေးရွာနေပြည်သူတွေကို3ပတ်ဆက်တိုက်အစည်းအဝေးခေါ်ယူပြီးအခုလိုမျိုးတောင်ရလုတ်ပိုင်ခွင်ကိုပိတ်ပင်လိုက်တာလို့တောင်သူတွေကပြောပါရယ်ဒီလိုမျိုးပိတ်လိုက်တဲ့အတွက်ဒေသခံတောင်သူတွေစားဝတ်နေရေးခက်ခဲလာမှာကိုစိုးရိမ်နေတယ်လို့ရွာငံအခြေစိုက်စစ်ရေးလှုပ်ရှားနေတဲ့ YPDF တာဝန်ခံတယောက်ကပြောပါရယ
်အော်တောင်သူတွေတဲ့အခက်ခဲရှိတယ်ကြာဘာဖြစ်လို့တော့ဒီနဘာကြီးရွာဆိုတာဒီတောင်သူလုံငါနဲ့ပဲအသိမွေးပေါင်းချောလုပ်ရတဲ့ဆိုတဲ့အခါကျတော့ဒီတောချလေးတွေနဲ့ဒီခရမ်းချင်းပေါ်တော့နှီးတူပင်လေးတွေနဲ့အဲ့လိုမျိုးတွေနဲ့ဟိုအသက်ရှင်ရတယ်ဆိုတဲ့အခါကျတော့အမသူတို့ကအဲ့လိုမျိုးမလုပ်ရတဲ့အခါကျတော့အာဒီအပီးပင်းနဲ့လည်းပြည့်စည်ဆုံးရှုံးတာတွေရောပေါ်တော့အဖေဖက်ကနေပြီးတော့မှဒီကနေ့ညဒုက္ခရောက်နေကြတာပေါ့
အခုချိန်ဟာရွာငံမှာနှစ်တူတီးနှံစိုက်ပျိုးချိန်ဖြစ်တာနဲ့အညီတောင်သူတွေကစိုက်ပျိုးရေးစရိတ်အတွက်ချင်းကားပြီးတော့ရင်းနှီးစိုက်ပျိုးထားတာဖြစ်လို့နင့်နာဆုံးရှုံးမှုတွေဖြစ်စေတယ်လို့ဆိုပါတယ်စစ်ကောင်စီတပ်ဖွဲ့ကတောင်ရလုတ်ခွင်ကိုပိတ်ထားလိုက်တဲ့အပြင်နဘန်းကြီးရွာအတွင်းမှာအင်အား200လောက်နဲ့တပ်ဆွဲထားပြီးရွာပတ်ပတ်လည်မှာလည်းမိုင်းအလုံးကြီး50လောက်ထောင်ထားတာကြောင့်ကျေးရွာနေပြည်သူတွေအသက်အန္တရာယ်ကိုစိုးရိမ်နေကြတယ်လို့ပြောပါတယ်
ရှိရတယ်ဆိုသူကဒီနဘာကြီးမှာတောက်ဆွဲထားတာလည်းရှိရကြပြီးတော့အစစ်စစ်လေးကလည်းတင်းတန်းနေတယ်ကြာအစစ်စစ်တင်းတန်းပြီးတော့မှဒီပေါ့ဟိုကားရှိတဲ့ပေါ့နော်ကားဒီကုန်ကားရှိတဲ့ကာသမားလေးပေါ့နော်ဒီနေ့ဆိုရင်ကုန်ကားရှိတဲ့ကာသမားလေးကိုအစီဝေးခေါ်တယ်လို့ပြောတယ်ကြာသူကဟိုဒီနေ့တော့ကလည်းအမ3ရက်တပတ်တော့ညရက်တပတ်3ရက်တပတ်အဲ့တော့ဟိုခြားခြားပြီးတော့သူကအစီဝေးခေါ်တာပေါ့အစီဝေးခေါ်ပြီးတော့ဒီအချာနေမသွားဘူးမလုပ်ဘူးငါပြပေးသေးတယ်တေယူစီဆိုပြီးတော့ပေါ့နော်ရွာကလေးအဲ့လိုမျိုးပေါ့အဲ့လိုမျိုးတော့ဒီအစီအစီတွေတင်းကြနေတာမျိုးရှိရဗျာ
နဘန်းကြီးရွာတောင်သူတွေအနေနဲ့စစ်တပ်ကခေါ်ယူပြီးတော့တွေ့တဲ့အခါမှာတောင်ရလုတ်ကင်ခွင့်ပေးဖို့စစ်တပ်နဲ့ညှိနှိုင်းခဲ့ကြပေမဲ့ပြည်လည်မှုမရရှိခဲ့ဘူးလို့ဆိုပါရယ်ဒါအပြင်တောင်ရသွားတဲ့သူတွေကိုလည်းပြစ်မိတ်ပေးထားတယ်လို့စစ်တပ်ကချင်းချောက်ခဲ့သေးကြောင်းတောင်သူတွေကပြောပါရယ် NCA စာချုပ်ကို KNU ကရင်မျိုးသားအစည်းအဝေးကတရားဝင်ပြက်ပယ်ကြောင်းထုတ်ပြန်ကြေညာခြင်းမရှိတဲ့အပြင် NCA ကိုအခြေခံပြီးတော့နိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းလမ်းနဲ့အဖြေရှာဖို့ဆောင်ရွက်သွားမယ်လို့ KNU တပ်မဟာခုနှစ်ဖအန်ခရိုင်ကနေစက်တင်ဘာလ14ရက်နေ့မှာကြေညာချက်တစ်စောင်ထုတ်ပြန်ခဲ့ပါတယ် NCA ပြည့်ပြည့်ချင်းရှိမရှိနဲ့ပတ်သက်ပြီးတော့ KNU ထဲမှာဘလို့မျိုးသဘောထားကွဲလွဲမှုတွေဖြစ်နေတာလဲရမင်းကတင်ဆက်ထားပါတယ
် NCA ပြည့်ပြည့်ချောင်းပြောတဲ့လူတွေနေနဲ့သူတို့ကိုသူတို့ပြန်ဆန်းစစ်ဖို့လိုတယ်လို့ KNU တမဟာ6ဒူပလာယာခရိုင်ဥက္ကဋ္ဌကနေအနားယူထားတဲ့ဗရိုဆော့ရှင်မောင်းကအခုလိုပြောပါတယ
်ဒီ NCA ဟာသာမန်ချုပ်ဆိုထားတဲ့စာချုပ်မဟုတ်ပါဘူးပြောရမယ်ဆိုနိုင်ငံသားရှေ့မှာကတိကဝတ်တွေပြုထားကြတယ်မတိုက်ခိုက်ကြတော့ဘဲနဲ့အပြစ်ရပြီးတော့မှနိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းနဲ့ပဲဖြေရှင်းဆောင်ရွက်ကြဖို့ဆိုပြီးတော့ကတိပြုထားကြတယ်လေ အဲ့ဒီအတိုင်းပဲဆက်ပြီးတော့ဆောင်ရွက်ဖို့ပဲလိုအပ်တာပေါ့။အေးဒီစာချုပ်ကလည်းပဲပြက်ပြဲကြောင်းဘယ်သူမှလည်းပဲမထုတ်ပြန်ဘူး။ကျေသူလည်းပဲတရားဝင်ထုတ်ပြန်ကြေညာချက်မရှိပါဘူး။အဲ့ဒီအပေါ်မှာပြက်ပြဲကြောင်းပြောတဲ့လူကတော့အဲသူတို့ကိုယ်ကသူတို့ပြန်ပြီးတော့ဆန်းစစ်ဖို့ပဲလိုတော့တာပေါ့။
ပေါ်မြေသားတို့မြောင်ရေးအဖွဲ့ချုပ် BNLO ဂုံနုဆောင်ရဲ့ကဘိုးမူကြီးခေါ်ဥက္ကာကလည်းလက်မှတ်ထိုးထားတဲ့လူတွေအားလုံးဒီစာချုပ်ကိုသဘောတူဖျက်သိမ်းမှသာပြပြနိုင်မယ်လို့ပြောပါတယ
်။အပြင်ပြပြတဲ့တာကအရှင်ပြောတယ်လက်မှတ်ထိုးထားတဲ့လူအားလုံးကသဘောတူပြီးတော့အဲ့ဒီတို့ဒီစာချုပ်ကိုမလိုက်နာတော့ဘူး။ဒီစာချုပ်ကိုသဘောတူဖျက်သိမ်းအောင်ကြံ့ကြံ့နဲ့ပြင်နိုင်တော့ပြပြနိုင်တယ်။အဲနောက်ပြီးတော့ဟိုပါဘူး NGO ဆက်ကောင်းတဲ့နောက်ထပ်စာချုပ်တစ်ခုအစီအမံပြီးတော့လူတိုင်းလိုက်မပါနိုင်နဲ့အစီအမံတဲ့စာချုပ်တစ်ခုပေါ်လာလို့အဲဒီစာချုပ်ကအတီဖြစ်တယ်ဆိုရင်တော့အဲဒီစာချုပ်ကနေပြီးတော့မူလရှိခဲ့တဲ့အဲဒီစာချုပ်ကိုလွှမ်းမိုးနိုင်တဲ့အချိန်မှာတော့ NCA ပြက်ပြဲတာပေါ့ဗျာ
NCA မပြက်ပြဲသေးဘူးလို့ကြေညာချက်ထွက်လာတာက KNU အသင်းမှာ NCA ကိုလိုလားတဲ့ဘဟုကော်မတီစုစုရဲ့မျက်နှာဖြစ်နိုင်တယ်လို့မြမနိုင်ငံရေးလေးလက်သုံးတတ်သူဦးတန်းစိုးနိုင်ကပြောပါတယ
် NCA နဲ့ပတ်သက်တဲ့သဘောထားမှာဆက်လက်ပြီးတော့အကောင့်ထဲပေါ်ဘာဝင်မှုဆိုတဲ့ကိစ္စလေးမရှိတော့ပါဘူး။ NGO ကိုလိုလားထောက်ခံတဲ့အင်အားစုတွေလည်းဘုကောင်းပြီးဒီမှာကိုယ်ရဲ့ပြည်ကြတော်ဟောရာတစ်ခုသာဖြစ်နိုင်တယ်လို့ကျွန်တော်တော့ယူဆပါတယ်။ဒါပေမဲ့ NGO တစ်ခုလုံးနဲ့အများစုနေနေရတော့ NGO ကဒီနေ့ကလာမှာအသုံးပြုလို့အချင်းချင်းနဲ့မကိုက်ညီဘူး။ဆိုတဲ့သဘောထား KNU အခုပြီးခဲ့တဲ့ဘုကောင်းပြီးစီဝေးမှာသူတို့ပြောခဲ့ပြီးဖြစ်ပါတယ်။
တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA ရဲ့သဘောတူညီချက်အခြေခံမှုတွေကိုစစ်တပ်ကချိုးဖောက်တာကြောင့် NCA စာချုပ်မရှိတော့ဘူးလို့ KNU 18ကြိမ်မြောက်ကွန်ကရက်အစည်းအဝေးအပြီးရတရပြည့်တဲ့သတင်းစာရှင်းလင်းပွဲမှာ KNU ထွေထွေတွင်ရင်မှုဗဒိုစောတာတူမှုကပြောဆိုခဲ့ပါတယ
်အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါ
ထိုင်းမြန်မာနယ်စပ်ရှိဖျားသုံးစုမြို့ကို KNU ကထိန်းချုပ်ထားပြီးအုပ်ချုပ်ရေးလုပ်ငန်းတွေစတင်ဆောင်ရွက်နေပြီဖြစ်ပါတယ်။စစ်ကောင်စီတင်းမောကနေတက်လာတဲ့စစ်သားတွေဟာကတာမြောက်ဖက်မှာရှိတဲ့တုတ်ကြီးရွာကိုမိရှုပ်ပြီးအရတား9ယောက်ထပ်မံတက်သွားတယ်လို့သိရပါတယ
်။တော်ရရှင်တွေကုနာဆင်နေကြတာကတော့နယ်စပ်ဒေသအတိုင်းသားသတင်းတော့တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျွန်မအမီပ
ါ။အခုလိုတိုင်းရင်းသတင်းအပတ်စဉ်ကဏ္ဍအပီမှာတော့ VO ရဲ့ကြက်တာရင်းညအစီအစဉ်နဲ့ဆုံမသက်ခင်နောက်ဆုံးရသတင်းအချင်းချက်ကိုမဆုမြတ်မပြောပြပေးပါအောင်ခင်ဗျာ။
ဝါရှင်တန်မြို့မှာရောက်နေတဲ့ဒီယူကရိန်းသမ္မတဗလာဒီမီယာဇယ်လန်စကီဟာကပ်ပီတယ်ဟစ်လွှတ်တော်အဆောက်အဦမှအခုအတန်လွှင့်နေတဲ့အချိန်မှာပဲလွှတ်တော်ခေါင်းဆောင်အနေနဲ့တွေ့ဆုံဆွေးနွေးနေပါတယ်။ဘိုင်ဒန်အစိုးရကဒီယူကရိန်းအတွက်စည်ရေးထောက်ပံ့မှုတွေပေးနေတဲ့အပေါ် Republican Party လွှတ်တော်အမတ်တချို့ကမေးခွန်းထုတ်နေချိန်မှာပဲ American လွှတ်တော်ရဲ့ထောက်ခံမှုရအောင်လို့ယူကရိန်းသမ္မတလာရောက်ဆွေးနွေးနေတာပါ။လွှတ်တော်အမတ်တွေနဲ့ဆွေးနွေးပြီးရင်တော့အင်ပီရိုမှသမ္မတဂျိုးဘိုင်ဒန်နဲ့တွေ့ဆုံမှာဖြစ်ပါတယ်။တခါပန်နဂွန်စစ်ဌာနချုပ်မှလည်း American စစ်ဖက်ခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးဖို့ရှိပါတယ်။ဒီနေ့ညပဲကြာရင်တော့ဒီအမျိုးသားမော်ကွန်းတိုက်မှာမိန်ကွန်းပြောကြားမှာဖြစ်ပါတယ်ရှင်။ပိုလန်နိုင်ငံအနေနဲ့ယူကရိန်းနိုင်ငံကိုလက်နက်တွေထောက်ပံ့တော့မှာမဟုတ်ဘူးလို့ပိုလန်ဝန်ကြီးချုပ်ကပြောကြားလိုက်ပါတယ်။နိုင်ငံထဲမှာခေတ်မီလက်နက်တပ်ဆင်ရေးကိုအာရုံစိုက်သွားမှာဖြစ်တဲ့အတွက်ယူကရိန်းကိုလက်နက်တွေပို့ပေးတော့မှာမဟုတ်ဘူးလို့ပိုလန်ဝန်ကြီးချုပ်က Polsat News သတင်းဌာနကိုပြောကြားခဲ့တာပါ။ပိုလန်လက်သမားတွေကိုကာကွယ်ဖို့ယူကရိန်းကကောက်နှံတွေတင်သွင်းတာကိုတားမြစ်တယ်လို့ပိုလန်ဆိုရကစက်တင်ဘာ15ရက်ကကြေညာခဲ့ပြီးတဲ့နောက်မှာအခုတခါဒီယူကရိန်းကိုလက်နက်တွေပေးတော့မှာမဟုတ်ဘူးလို့ကြေညာခဲ့တာဖြစ်ပါတယ်။အမေရိကန်နိုင်ငံသားရေးဌာနအရှေ့အာရှနဲ့ Pacific ရေးရာဘျူရိုလက်ထောက်နိုင်ငံသားရေးဝန်ကြီး Daniel Crittenbrink နဲ့ NUG မျိုးသားညီညွတ်ရေးအစိုးရနိုင်ငံသားရေးဝန်ကြီးဒေါ်စင်မောင်ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့တို့ပုံထုနေတုန်းကတွေ့ဆုံဆွေးနွေးခဲ့ပါတယ်။နယူးယောက်မြို့မှာကျင်းပနေတဲ့ကုလသမဂ္ဂထူထောင်ရေးညီလာခံမှာတွေ့ဆုံခဲ့ကြတာဖြစ်တဲ့အကြောင်းအမေရိကန်နိုင်ငံသားရေးဌာနအရှေ့အာရှနဲ့ Pacific ရေးရာဌာနကသတင်းထုတ်ပြန်ပါတယ်။ဖြည်သူတွေအပေါ်ဆိုးဝါးရက်ဆက်တဲ့လုပ်ရက်တွေလုပ်နေတဲ့စစ်ကောင်စီကိုသူတို့လုပ်ရက်တွေအတွက်တာဝန်ခံအရေးယူနိုင်ရေးအတွက်ကိုအမေရိကန်ကဆက်လက်ဆောင်ရွက်သွားမယ်ဆိုတာကိုလက်ထောက်နိုင်ငံသားရေးဝန်ကြီး Crittenbrink ကထပ်မံအတည်ပြုပြောကြားခဲ့တယ်လို့ထုတ်ပြန်ချက်ထဲမှာပြောကြားထားပါတယ်။စစ်တွေဘွားကနေဒါနိုင်ငံသားခွဲထွက်ရေးခေါင်းဆောင်တူတပ်ဖြတ်ခံရမှုနဲ့ပတ်သက်လို့ကနေဒါနဲ့အိန္ဒိယနိုင်ငံကြားမှာဆက်ဆံရေးတင်းမာနေချိန်မှာပဲအိန္ဒိယအစိုးရကကနေဒါနိုင်ငံသားတွေအတွက်ပြည်ဝင်ခွင့်ဗီဇာဝန်ဆောင်မှုကိုယာယီပိတ်ပင်လိုက်ပါတယ်ရှင်။
ကျေးဇူးပါမဆုမြတ်မွန်ကြီးအခုလိုသတင်းအချင်းချုပ်ပြီးမှတော့ဒီညချက်တာရင်းညအစီအစဉ်တွေဒီမှာပဲပြီးဆုံးသွားပါပြီဒီညအစီအစဉ်ထုတ်လွှင့်မှုကအလိမ့်ပါပါစပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ရှောင်းကန်ချန်နဲ့ဟယ်လင်ကော်ဒီယန်တို့ဖြစ်ပါတယ်ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမင်ပါ VOE ကိုအခုလိုနောက်ဆက်ကြည့်ရှုခဲ့ကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်သောတာရှင်များလည်းတကားမြန်မာပြည်သူပြည်သားအားလုံးဘေးပျော်ဝေးကွာလို့လိုရာဆန္ဒပြေဝရှင်လန်းချမ်းမြေကြပါစေခင်ဗျာ
This program has come to you.